Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်ပါခင်ဗျာ VOA American တန်ကနေ2023ခုနှစ်ဇန်နဝါရီလ12ရက်စတာရီညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိ Washington DC မြို့တော်ကနေတရက်စတင်နေပါပြီ line to meter 1925 32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒါ့အပြင် VOA ရဲ့ website နောက် Facebook နဲ့ YouTube တို့မှာလည်းတစ်ချိန်တည်းနားဆင်နိုင်ပါတယ်ခင်ဗျာဒီညအစီအစဉ်မူကကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့မြန်မာစစ်တပ်ရဲ့ဝင်ငွေလမ်းကြောင်းတွေဖြတ်တောက်ရေးနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ဖို့အာဆီယံကိုလူ့ခွင့်ရေးအဖွဲ့ကတောင်းဆိုလိုက်ပါတယ်အမေရိကန်ဂျပန်မဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်ကိုကျင်းပပါတယ်ပြည်နယ်ငံကကိုဗစ်ကူးစက်မှုတွေနဲ့ပတ်သက်လို့အချက်အလက်တွေထုတ်ပြန်ပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကတောင်းဆိုပါတယ်ဒီသတင်းတွေအပါအဝင်တခြားထိပ်တန်းအောင်သတင်းတွေကိုကိုဝင်းမင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကိုဇောင်းလိုက်ဒီသတင်းတွေအပြီးမှာတော့သတင်းပေးပို့ချက်တွေထဲမှာမဲဆင်းလို့ဖို့လူရည်စင်းစစ်ကောင်စီကောက်ခံနေတဲ့ပေါ်ဒေသခံတူက
သူတို့မောင်းနေတာလည်းကြီးပါပေါ့ခုသူကြီးနေတာလည်းကြီးပါပေါ့အမှန်တော့ဖြစ်ရပါမယ်မဲဆင်းမန်စားပါမယ်လို့ပြောတာပြောတယ်ကြီးပါပေါ့ဟာဖြစ်နေလို့
ဒီစစ်ကောင်စီရောက်ပွဲပေါ်ရခိုင်ပါတီတွေသဘောထားကလည်းမျိုးစုံရှိနေပါတယ်နောက်အာဆီယံ2ကိုယ်စားလှယ်တဲ့မြန်မာအရေးဘလို့ကင်တွယ်မဲ့အပေါ်လည်းအမြင်မျိုးစုံထွက်နေပါတယ်စတဲ့သတင်းတွေပြီးမှာတော့ကျသာရင်းညာပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမကြီးသုံးသက်ချက်နောက်ကျမကြီးကဏ္ဍနဲ့တိုင်းရင်းသားသတင်းစွာတွေကိုနောက်ဆက်ကြည့်ရှုရမှာပါအခုတော့ထေတန်းရောက်သတင်းတွေကိုကိုဇော်ဝက်လိုက်နဲ့ကျွန်တော်ပဲပြပြပေးပါမယ်ခင
်မြမစစ်တပ်ရဲ့ဝင်ငွေအရင်းမြစ်တွေကိုဖြတ်တောက်ဖို့နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့အနေနဲ့ပူးပေါင်းပါဝင်လာဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်အာဆီယံအဆင့်မြင့်အစည်းအဝေးတွေမှာမြန်မာစစ်ကောင်ဆောင်တွေကိုတက်ရောက်ခွင့်မပေးတာကလွဲရင်အာဆီယံအနေနဲ့တခြားနိုင်ငံတွေနဲ့ရှင်ရင်မြန်မာစစ်ကောင်စီကိုဖိအားပေးမှုနည်းလွန်းတယ်လို့ HRW ကသူ့ရဲ့နှစ်စဉ်လူခွင့်ရေးအစည်းအဝေးခန်းစာထဲမှာဝေဖန်ထားပါတယ်လူခွင့်ရေးကျွလွန်သူမြန်မာစစ်ကောင်ဆောင်တွေကိုအမေရိကန်နဲ့ဥရောပအပါအဝင်အနောက်နိုင်ငံတွေကပြစ်မှတ်ထားအရေးယူနေချိန်မှာအာဆီယံ၊ဩစတြေးလျ၊ဂျပန်နိုင်ငံတို့ကထိထိရောက်ရောက်အရေးယူမှုမလုပ်တဲ့အတွက်တခြားနိုင်ငံတွေရဲ့ကြိုးပမ်းမှုကိုပါနှောင့်နှေးစေတယ်လို့ HRW ကထောက်ပြပါတယ်အာဆီယံအလက်ကျအခွင့်အရေးဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံအနေနဲ့မြန်မာစစ်ကောင်စီကိုထိထိရောက်ရောက်အရေးယူဖို့ဦးစီးဦးဆောင်လုပ်တင်တယ်လို့ HRW အာရှဒေသညွှန်ကြားရေးမှူးအီလင်းပီယာဆင်ကတိုက်တွန်းထားပါတယ် HRW အဖွဲ့ကဒီကနေ့ထုတ်ပြန်တဲ့စာမျက်နှာ900ကျော်ပါနိုင်ငံတကာလူ့ခွင့်ရေးအစီရင်ခံစာထဲမှာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖြစ်တဲ့စစ်ရာဇဝတ်မှုတွေနဲ့လူသားမျိုးနွယ်ကိုဆန့်ကျင်တဲ့ရာဇဝတ်မှုတွေအတွက်မြန်မာစစ်ကောင်စီမှတာဝန်ရှိတယ်လို့ဖော်ပြထားပါတယ်မြန်မာလူမျိုးရေးတပ်ဖွဲ့တွေဟာအစုလိုက်ပြုံလဲတပ်ဖြတ်မှုတရားလက်လွတ်ဖမ်းဆီးချုံနောက်မှုညှဉ်းပန်းနှိပ်စက်မှုလိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုပြည်ပကဒေသတွေတွင်အယသားတွေကိုတိုက်ခိုက်မှုတွေကျူးလွန်ခဲ့ကြတယ်လို့အထောက်အထားတွေနဲ့တကွာဖော်ပြထားပါတယ်မြန်မာစစ်တပ်ရဲ့အထင်အကွတ်မဲ့မြေပြင်စစ်ဆင်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြောင့်အယသားအများအပြားသေဆုံးခဲ့ရတယ်လို့လည်း HRW ကဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတလက်ထက်တုန်းကနိုင်ငံတော်မော်ဂွန်တိုက်ကိုအဲ့ရမယ်လှုပ်ဝက်မှတ်တမ်းထောက်ထားနောက်ထပ်အတွေ့အကြုံသူ့ရဲ့ကိုယ်ရေးအရာရှိတွေကထပ်တွေ့ခဲ့ပါတယ်သမ္မတဟောင်းအိုဘားမားလက်ထက်သမ္မတဘိုင်ဒန်ဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းနဲ့သမ္မတယူကောက်ပွဲမဝင်ခင်ကြားကာလအတွင်းသူ့အသုံးပြုခဲ့တဲ့ရုံးခန်းဟောင်းနဲ့မဆိုင်တဲ့တည်ကြားနေရာတစ်ခုမှာအခုလိုအစိုးရလှုပ်ဝက်မှတ်တမ်းတွေတွေ့ခဲ့တာလို့အမည်မဖော်လို့တဲ့သတင်းရကိုကိုကားပြီးသတင်းတင်မှာဖော်ပြနေပါတယ်သမ္မတဘိုင်ဒန်ရွေးကောက်ပွဲမဝင်ခင်အသုံးပြုခဲ့တဲ့ဝါရှင်တန်အခြေစိုက်ပင်ဘိုင်ဒန်စင်တာကနေလှုပ်ဝက်မှတ်တမ်းတချို့နိုဝင်ဘာလကတွေ့ခဲ့ပြီးတဲ့အကြောင်းသူ့ရဲ့ကိုယ်ပိုင်ရှင်းနေတွေကပြောဆိုထားပါတယ်တခြားနေရာတွေမှာလည်းအလားတူမှတ်တမ်းတွေရှိမရှိသမ္မတရဲ့ကိုယ်ရေးအရာရှိတွေထပ်မံရှာဖွေနေတယ်လို့ NBC နဲ့ CNN သတင်းတွေမှာဖော်ပြနေပါတယ်အခုထပ်တွေ့လိုက်တဲ့မှတ်တမ်းရဲ့လှုပ်ဝက်သမ္မတအဆင့်နောက်အရေးအတွက်နဲ့တွေ့ရှိတဲ့နေရာအတိအကျကိုတော့လက်တလောရှင်းရှင်းလင်းလင်းမသိရသေးဘူးလို့လည်း NBC သတင်းမှာဖော်ပြထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံအကြားမဟာဗျူဟာဆက်ဆံရေးပုံမှုခိုင်မာအောင်တိစောက်နေခြင်းအရှိတရုတ်ပင်လယ်နဲ့ထိုင်ဝမ်တဝိုက်တရုတ်စစ်တပ်ရဲ့ချင်းချောက်မှုတွေကိုဟန်တားဖို့ဆောင်ရွက်မဲ့အစီအစဉ်တွေချပြတဲ့ပူးတွဲကြေညာချက်မနေ့ကထုတ်ပြန်ပါတယ်ဂျပန်နိုင်ငံအိုကီနာဝါကျွန်းကအမေရိကန်ရစ်တပ်ကိုအတိမတ်ပြုရေးအာကာသနဲ့အစစ်မြင့်စီးရေးနည်းပညာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်တွေပါဝင်ပါတယ
် We applaud Japan's pledge to double defense spending by 2027Japan's strategies align closely.
2029ခုနှစ်မှာကာကွယ်ရေးအသုံးစရိတ်နှစ်ဆတိုးမဲ့ဂျပန်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုပါရတယ်။ ဂျပန်နိုင်ငံရဲ့မဟာဗျူဟာဟာအမေရိကန်ပြည်ထောင်စုရဲ့အမျိုးသားလူညုံရေးနဲ့နှိစကန့်ညီတဲ့မဟာဗျူဟာဖြစ်ပြီးနှစ်ခုစလုံးရဲ့အဓိကစင်ခွန်မှုတွေကိုရှာဖွေရင်းဘလို့ထိရောက်အောင်လှုပ်ဆောင်ကြမလဲဆိုတာကိုလည်းအဖြေရှာဖို့ဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကမနေ့ဇန်နဝါရီလ10ရက်နေ့ကအမေရိကန်နိုင်ငံသားရဲ့ဝန်ကြီးဌာနမှာကျင်းပတဲ့တင်းထန်ရှင်းလင်းပွဲမှာပြောဆိုသွားတာပါဒါဟာမနေ့ဖြန်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဂျပန်ဝန်ကြီးချုပ်ဖူမီယိုကီရှိဒါတို့ဝါရှင်တန်မြို့တော်မှာမတွေ့ဆုံခင်ကြိုတင်ကျင်းပတဲ့တင်းထန်ရှင်းလင်းပွဲဖြစ်ပြီးဂျပန်နိုင်ငံသားရဲ့ဝန်ကြီးယိုရှိမတ်ဆာဟာယာရှိနဲ့အတူအမေရိကန်နိုင်ငံသားရဲ့အမေရိကန်ဝန်ကြီးတွေလည်းမနေ့ကတင်းထန်ရှင်းလင်းပွဲကိုတက်ရောက်ခဲ့ကြပါတယ်ခင်ဗျာ
ယူကရိန်းအစီအပိုင်းကဆိုလီဒါမြို့မှာယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေတိုက်ပွဲပြင်းထန်နေပြီးအခြေအနေကမရေမရာဖြစ်နေပါတယ်။ရုရှားဘက်ကပြင်းထန်တဲ့တိုက်ခိုက်မှုတွေကိုယူကရိန်းတပ်ဖွဲ့တွေချက်ညက်ခံရင်းဆိုင်နေတယ်လို့ယူကရိန်းဘက်ကပြောလိုက်ပြီးဒီတိုက်ခိုက်မှုတွေဟာလွန်ခဲ့တဲ့17လနီးပါးအတွင်းအပြင်းထန်ဆုံးနဲ့ထိခိုက်သေးဆုံးမှုအများဆုံးတိုက်ပွဲတွေကတစ်ခုဖြစ်တယ်လို့ပြောလိုက်ပါတယ်။ရုရှားတပ်တွေကယူကရိန်းအရှေ့ဘက်ခြမ်းကစာရင်းတွေရှိတဲ့ဆိုလီဒါမြို့ကိုတိုက်လေယာဉ်တွေမော်တာအမြောက်ကြီးတွေဒုံးကျည်တွေသုံးပြီးတော့ဒရဇက်တိုက်ခိုက်ဖြစ်ခတ်နေတာပါ။ရုရှားတွေဘက်ကဆိုလီဒါမြို့ကိုသိမ်းပိုက်နိုင်ပြီလို့ပြောပေမဲ့ယူကရိန်းဒုကာကွယ်ရေးဝန်ကြီးကတော့ဒီပြောကြားချက်ကိုဗိုလ်ရုနစ်ကညှင်းဆိုခဲ့ပါတယ်ဆိုလီဒါမြို့ကသာတကယ်သိမ်းယူနိုင်လိုက်ရင်တော့ဒါဟာအခုလပိုင်းတွေအတွင်းအကြအဆုံးတွေများနေတဲ့ရုရှားတွေအတွက်တော့သတင်းကောင်းတစ်ခုဖြစ်ပါလိမ့်မယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာဘက်မြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိပိုင်းတိုမီတာ19 kHz 15653ညာလိုက်တိုမီတာ25 kHz 11803ညာလိုက်တိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာပိုင်းလမ်းမီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ကနေကြာသပတိနေ့ညပိုင်းသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာတရုတ်နိုင်ငံအတွင်း COVID-19 ကူးစက်မှုတွေနဲ့ပတ်သက်လို့အချက်အလက်တွေထုတ်ပြန်ပေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကမနေ့ဇန်နဝါရီလ17ရက်နေ့မှာထပ်မံတောင်းဆိုလိုက်ပါတယ်။တရုတ်အစိုးရထုတ်ပြန်တဲ့သေဆုံးမှုအရေအတွက်ဟာအမှန်တကယ်သေဆုံးမှုတွေအများကြီးလျော့နေနေတယ်လို့ WHO ကယူဆတဲ့အကြောင်း WHO ရဲ့အရေးပေါ်တုံ့ပြန်ကင်တွယ်မှုဆိုင်ရာညွှန်ကြားရေးမှူး Michael Ryan ကပြောပါတယ်။ဒါအပြင်ရောဂါကူးစက်ပေးနိုင်မဲ့ဆရာဝန်တွေလိုအပ်နေတာကူးစက်မှုတွေနဲ့ပတ်သက်လို့သတင်းထုတ်ပြန်ပေးတဲ့ပြည်သူ့ကျန်းမာရေးစနစ်အားနည်းနေတာတွေကိုလည်းMichael Ryan ကထောက်ပြပါတယ်။ဒါပေမဲ့တရုတ်အစိုးရကအရေးပေါ်အထူးကြမ်းမတ်ဆောင်တွေမှာလူနာကတဲ့အရေးအတွက်တိုးချဲ့တိစောက်ခဲ့တာနဲ့အစောပိုင်းယောဂကုသမှုတွေမှာကိုဗစ်ဆေးအသုံးပြုလာတာတွေနဲ့ပတ်သက်လို့တော့သူကအချီးကျူးပြောဆိုခဲ့ပါတယ်။ကူးစက်မှုတွေနဲ့ပတ်သက်လို့တရုတ်အစိုးရရဲ့အချက်အလက်ထုတ်ပြန်မှုအားနည်းတာတွေကြောင့်နိုင်ငံအတော်များများမှာတရုတ်ခရီးသွားတွေကိုကိုဗစ်ဆစ်ဆေးရတဲ့အခြေအနေတွေဖြစ်လာရတာဟာတိကျမှန်ကန်တဲ့အချက်အလက်တွေမရနိုင်တဲ့အတွက်ကြောင့်ဖြစ်တယ်လို့ဆိုပါတယ်ခင်ဗျာ။
မြောက်ကိုရီးယားနိုင်ငံသားဝင်ကြီးဟောင်းကိုရာထူးဖယ်ရှားလိုက်တာဟာတုံ့လောက်ချောက်ချားစရာပါလို့ကြံ့ကျင်သူတွေကထောက်ပြလိုက်ပါတယ်။ဒီနိုင်ငံသားဝင်ကြီးဟောင်းရီယောင်ဟိုကိုခေါင်းဆောင်ကင်ဂျွန်အန်ကရာထူးကဖယ်ရှားလိုက်တာဟာမြောက်ကိုရီးယားထိပ်တန်းသံတမန်တွေကြားတုံ့လောက်သွားစေတဲ့သတင်းတစ်ခုဖြစ်လိမ့်မယ်လို့မြောက်ကိုရီးယားအရေးကြံ့ကျင်သူတွေကပြောလိုက်တာပါ။ဒီနိုင်ငံသားဝင်ကြီးဟောင်းရီဟာ2018ခုနှစ်နဲ့2019ခုနှစ်အတွင်းအမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲနှစ်ကြိမ်ကျင်းပနိုင်အောင်စီစဉ်ရမှအဓိကစီစဉ်ခဲ့သူဖြစ်ပါတယ်။သူကိုတည်တံစီရင်လိုက်ပြီးဆိုတဲ့သတင်းတွေလည်းထွက်ပေါ်နေပြီးမှန်ခဲ့မယ်ဆိုရင်တော့တန်တမန်တွေကြားမှာပို့လို့တောင်အကြီးကျယ်တုံ့လောက်အံ့အားသင့်စရာဖြစ်ပါလိမ့်မယ်။ရီကိုလူများမြင်ကွင်းမတွေ့ရတာနှစ်နှစ်ရှိပြီဖြစ်ပြီးသူ့ကံကြမ္မာနဲ့ပတ်သက်လို့အမျိုးမျိုးတဆပြောဆိုနေကြပါတယ်ခင
်ဗျ။ဘရာဇီးနိုင်ငံမှာဇန်နဝါရီလ10ရက်နေ့ကလွတ်တော်နဲ့အစိုးရရုံးတွေကိုလူထုလူဝေးနဲ့စင်းတင်းဖြစ်စည်းခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးသမရဟောင်းဂျိုင်းဘိုဆိုနာရိုနဲ့လက်တွဲခဲ့တဲ့လွတ်တော်အမတွင်ကအမှတ်3ရောက်ကိုစုံစမ်းစစ်ဆေးဖို့ပြည်ထောင်စုအစိုးရရှေ့နေတွေကမနေ့ဇန်နဝါရီလ17ရက်နေ့မှာတောင်းဆိုလိုက်ပါတယ်။ပြီးခဲ့တဲ့တင်းနှင်းငွေတွေကဖြစ်ခဲ့တဲ့လွတ်တော်တရားရုံးချုပ်နဲ့သမ္မတရုံးတွေစီးနှင်းခံရမှုဟာဆယ်စုနှစ်တွေအတွင်းဘရာဇီးနိုင်ငံရဲ့ဒီမိုကရေစီအဆောက်အုံအဆိုးဝါးဆုံးတစ်ခက်ခံရမှုဖြစ်ပါတယ်။လက်ရဇွန်သမ္မတဟောင်းဘိုဆိုနာရိုကိုထောက်ခံသူတွေကဆန္ဒပြပွဲအသစ်တွေထပ်ကျင်းပဖို့ပြင်ဆင်နေသလိုလက်ဝဲရင်းသမ္မတလူးဝစ်အင်နာစီယိုလူလာဒါဆီလ်ဗာရဲ့အစိုးရကလည်းလုံခြုံရေးတိုးမြင့်မှုပြင်ဆင်နေပါတယ်။ဘရာစီးလျားမြို့တော်အစိုးရအဆောက်အုံတွေကိုအကြမ်းဖက်စီးနင်းခဲ့မှုနဲ့ဆက်နွယ်ပြီးလူ1159ယောက်ကိုဖမ်းဆီးထားခဲ့တဲ့အကြောင်းဘရာဇီးရဲတွေကပြောပါတယ်။အဲ့ဒီထဲက684ယောက်ကိုတော့လူသားချင်းစာနာမှုအကြောင်းပြချက်နဲ့ဖမ်းဆီးပြီးမှပြန်လွတ်ပေးခဲ့ပါတယ်။လွတ်ပေးလိုက်တဲ့သူတွေထဲမှာအသက်အရွယ်ကြီးရင်သူတွေ၊ကျန်းမာရေးမကောင်းတဲ့သူတွေနဲ့က ခလေးရှိတဲ့မိဘတွေပါဝင်ပါတယ်ပြီးခဲ့တဲ့အော်တိုဘာလကသမရဟောင်းဘိုဆိုနာရိုရှုံးနေခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုပြန်ပြောင်းဖို့ဆန္ဒပြသူတွေကကြိုးစားခဲ့ပြီးလမ်းနေဆက်ယုံတွေကိုပိတ်ပစ်ဖို့လျှက်စစ်ပါဝင်လိုင်းတွေကိုဖျက်တောက်ပြီးအာဏာသိမ်းနိုင်တဲ့အခြေအနေအထိအထူးကြုံနေဖန်တီးဖို့မကြသေးခင်သတင်းပတ်တွေအတွင်းလူမှုကွန်ရက်တွေကတစဉ်စီရင်ခဲ့ကြပါတယ်ခင်ဗျာ
အမေရိကန်မှာတော့လေကြောင်းထိမ့်သိမ်းမှုစနစ်ချုပ်ရင်းတာကြောင့်လင်းခီးစဉ်ထောင်ချီနှောင်နှေးဖြစ်ဖြစ်ခဲ့ရတာကိုပုံမှန်ပြန်ဖြစ်ဖို့ကြိုးစားနေကြပါတယ်။အမေရိကန်နိုင်ငံမှာဖက်ဒရယ်လေကြောင်းထိန်းသိမ်းမှုစနစ်ချုပ်ရင်းမှုကြောင့်မနေ့ဇန်နဝါရီ17ရက်နေ့ကလင်းခီးစဉ်တွေအခုလိုဖြစ်ခဲ့တဲ့အပေါ်ဒီနေ့မှာတော့ပုံမှန်ပြန်လည်ပတ်နိုင်ဖို့မျှော်လင့်တဲ့အကြောင်းအမေရိကန်လေကြောင်းလိုင်းတွေကပြောနေပါတယ်။ဖက်ဒရယ်လေကြောင်းထိန်းသိမ်းမှုစနစ်ချုပ်ရင်းပြီးဘေးကင်းလုံခြုံမှုဆိုင်ရာအရေးကြီးတဲ့ချက်လက်တွေပြတ်သွားခဲ့တာကြောင့်မနေ့ကလင်းခီးစဉ်9000ကျော်နှောင်နှေးတာဖျက်လိုက်ရတာတွေဖြစ်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုနယူးယောက်မြို့မှာရှိတဲ့ World Trade Center ကိုအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တဲ့ 9/11 ဖြစ်ရနောက်ပိုင်းဆယ်စုနှစ်နှစ်စုအတွင်းတနင်္ဂနွေလုံးတိုက်တာနဲ့ပထမဆုံးအချိန်ဒီလေယာဉ်ခီးစဉ်တွေရပ်သွားခဲ့တာဖြစ်ပြီးခီးတယ်တွေလည်းကတောင်ကနင်းဖြစ်သွားခဲ့ရပါတယ်။ကနဦးလေလာတရှိချက်တွေရတော့ကွန်ပျူတာထင်းချုပ်စနစ်ချုံရင်မှုကြောင့်ဖြစ်တာလို့တာဝန်ရှိသူတွေကပြောဆိုထားပြီးအင်တာနက်ဆိုင်ဘာတိုက်ခိုက်ခံရမှုမျိုးတော့မဟုတ်ဘူးလို့ပြောပါတယ်။အကြောင်းရင်းကိုလည်းစုံစမ်းစစ်ဆေးနေစေလို့ဆိုပါတယ်ခင်ဗျာ။ကျသာရင်းညနဆွေရသတင်းတွေကိုကိုဇော်ဝင်းလိုက်နဲ့တူပြောပြခဲ့တာပါအခုတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်ပထမဆုံးကတော့မဲစင်းလို့ဖို့လူရည်စင်းစစ်ကောင်စီကောက်ခံနေတာပါနိုင်ငံနဲ့မတီးမငြိမ်းအခြေအနေတွေအတွင်းမှာပဲ2023ရွေးကောက်ပွဲအတွက်လူရည်စင်းကောက်ရင်မှုတွေတိုင်တဆင်းစလုံနေပါတယ်ရန်ကုန်ပါဝင်တနိုင်ငံလုံးမှာအခုလိုမဲစင်းအတွက်လူရည်စင်းကောက်ရင်မှုတွေလုပ်နေတာပါဒေသခံတော်များများကတော့ဒီလူရည်စင်းကောက်ခံမှုပေါ်စိတ်ဝင်စားမှုနည်းတယ်လို့ယုံကြည်မှုလည်းနည်းပါတယ်။ရန်ကုန်ကစုံစမ်းမင်းများတရင်ပြုတ်ဖို့ချက်တွေကိုမဆုမြတ်မွန်ပြောပြပေးပါအောင်ခင်ဗျာ
။မဲစင်းအတွက်လူဦးရေစရင်ကောက်ခံမှုကိုဇန်နဝါရီလဆန်းကစပြီးတော့နိုင်ငံတော်ကလှုပ်ဆောင်နေပါတယ်။ကောက်ယူမှုပုံကတော့အိမ်မှာအမှန်တကယ်နေထိုင်တဲ့လူစရင်ကိုနာမည်မှတ်ပုံတင်တဲ့တကွစီးစစ်ကောက်ယူတာဖြစ်တယ်လို့ကိုရိုင်းကြုံရတဲ့ရန်ကုန်မြို့အင်းစိန်မြို့ကတယောက်က VOA ကိုပြောပြပါတယ်
။မတော်နေမှာနေတာ။ရန်ကုန်မှာကျတော့အလုံးနဲ့ဆိုတော့အင်္ဂါလာနေရပါတော့နေမားတကောင်ချင်းရှိတယ်လေအဲ့ဒါမှလည်းလာကောက်တဲ့ခါကျရင်ဒီသားစုကအမားတို့နာမည်စင်းရင်းလေးပေးမှာဆိုတော့တို့ကိုပြောပြတယ်မင်းတို့ကမဆိုင်ဘူးဒီမှာဒီခုအိမ်မှာနေတဲ့သူစင်းရင်းကိုပဲတို့ကကောက်တယ်လို့ပြောတာပဲကျွန်တော်တော့ဘာမှထရီထူတော့မမင်းဘာပြက်ကောက်လဲဆိုတာလေတို့ကမပြောတို့ကလည်းတို့အမားတို့ကတော့မှန်းနိုင်ကြရင်စိတ်လည်းမကြောက်တို့လုံးမဲ့ရေးကောက်ပဲဆိုတာလေယုံလည်းမယုံမဲပေးဖို့ဆိုတာအဝေးပဲပေးမှလည်းမဟုတ်ဘာမတက်တာလို့သာတို့ကောက်တော့ပေးရတာပဲရှိရတယ်တို့စင်းနေမှန်လာမယ်လို့လည်းမယုံပါဘူး
မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲစတင်တဲ့2010နောက်ပိုင်းမှာအထွေထွေရွေးကောက်ပွဲ3ချိန်ပြုလုပ်ခဲ့ပြီးပါပြီ။3ချိန်လုံးမှာမဲစင်းမှားတာတွေမပြည့်စုံတာတွေနေရာတော်တော်များများကြုံခဲ့ရပါတယ်။ NLD ပါတီကအပြတ်အသတ်အနိုင်ရခဲ့တဲ့2020ရွေးကောက်ပွဲမှာမဲစင်းမှားတာကိုထောက်ပြပြီးတော့စစ်တပ်ကအာဏာသိမ်းယူခဲ့ပါတယ်။အခုစစ်ကောင်စီကကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲကိုရောအခုလိုမဲစင်းကောက်ခံမှုတွေကိုပါစိတ်ဝင်စားမှုနှဲကြတယ်လို့ရန်ကုန်လှိုက်သားရမြို့နယ်ကဒေသခံတဦးကပြောပါတယ
်။ဖွဲ့လာတဲ့စီးရီးကြမှာပဲအဲလိုဟိုအမှန်နဲ့မှားနေကြတာကြုံရမှာ။စိတ်ပြီးတော့ကျွန်တော်ကဟိုပေါင်းလို့နေကြည့်ရတဲ့ဟာတော့အတိမိတ်ဆိုပြီးပါလေအမှန်တည်းနေရတော့ကျော်တော့မင်းတော့မထက်မှန်းဒီတော့များတယ်။အဲမှန်နိုင်မလားဆိုတော့ပထမတူကျွန်တော်တို့ဆက်နှစ်လပိုင်းတော့ကတော့သခေါင်းကြီးနေအိမ်တိုင်းကြီးကိုလိုက်တောင်းတယ်ကူကြတော့သူမြေကြီးကိုဆင်းပြီးတော့ဗောလေတကောင်ကြီးနဲ့မှပါတယ်ပါတဲ့ဟာဗောလူကနေရောက်ရှိတယ်ဗောလေအဲ့လိုဗောကြီးအားကြီးတော့မှန်တယ်မလို့တော့ထင်တာပဲဟိုဘယ်လိုကောင်းလဲဆိုတော့မယုံတော့မယုံအောင်ဆိုလို့ဒါပေမဲ့ကျွန်တော်ကစိတ်ရင်းထွက်လာမှပဲဒီမဲကြီးမဲကြီးရဲ့လူကြီးရဲ့နာမည်ထွက်လာမှပဲကိုကြီးတော့ကျေးဇူးတယ်လို့ပြောလို့ရမှာဗော
အခုလူဦးရေစီးရင်ကောက်ခတ်မှုကိုစစ်ကောင်စီအဖွဲ့ရုံးဆိုင်ရနေပြီးတော့ကောင်စီနေမြေရန်ကုန်တိုင်းမန္တလေးတိုင်းနဲ့ရခိုင်ပြည်နယ်ကမြို့နယ်ရက်ွက်ကျေးရွာတွေမှာအရင်ဆုံးစတင်ပြီးတော့တနင်္ဂနွေလုံးမှာဇန်နဝါရီလ9ရက်ကနေ31ရက်နေ့အထိကောက်ယူသွားမယ်လို့အမည်မဖော်လိုတဲ့လဝကအရာရှိတဦးက VOA ကိုအတည်ပြုပါတယ်။အခုကောက်ယူတဲ့လူဦးရေစရင်ဟာပြီးခဲ့တဲ့နှစ်တုန်းကစစ်ကောင်စီရဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနကလူဝင်မှုကြီးကြပ်ရေးဌာနကိုပေးပို့ခဲ့တဲ့အိမ်တော်စုစရင်ကိုအခြေခံပြီးတော့မြေပြင်အချက်အလက်နဲ့စီစစ်လှုပ်ဆောင်တာဖြစ်တယ်လို့အဲဒီလဝကအရာရှိကပြောပါတယ်။2020ရွေးကောက်ပွဲမဲစရင်မှာအမှားတွေများစွာရှိခဲ့တဲ့အတွက်အခုလိုမြေပြင်ကွင်းစင်ကောက်ယူတဲ့စနစ်ကိုလှုပ်ဆောင်တာဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ဘက်ကလည်းပြောဆိုထားပါတယ်။
ခက်အဆက်ဆက်မမှန်ခဲ့တဲ့လူဦးရေစရင်းကိုအတင်းကောက်ယူလဲမြန်မာပြည်ရဲ့လက်ရှိအနေအထားအရစရင်းမှန်ရဖို့ခက်လိမ့်မယ်လို့လေးလာဆောင်ကြည့်သူတို့ကတော့သုံးသပ်ပါတယ
်။ဟုတ်ကဲ့အဲ့တော့လူဦးရေစရင်းဆိုတာကျွန်တော်မြန်မာနိုင်ငံမှာဘာဖြစ်ဖြစ်ဘာကိန်းလားဖြစ်ဖြစ်ဒီကမှတ်တဲ့သုံးစားလို့မရဘူး။အခုလည်းဝေပြောကြတယ်ပေါ့နော်။ဟိုမဲမတမာမှုဖြစ်တယ်လေ။ဒီအစင်းတွေကထွက်နေတယ်အစ်စ်တွေပြောကြတာပေါ့နော်။အဲ့လိုဆိုရင်ကျွန်တော်ကဘယ်အစိုးရတက်တယ်ဘယ်ဖြစ်ဖြစ်ဖြစ်ကျွန်တော်တို့မပြည့်ဝင်မပြောင်းလဲပြီးဒီကိစ္စနားနေတာမှားတယ်ပေါ့။အော်နိုင်ငံသားတယောက်အနေနဲ့ပြောမှဆိုရင်ဒီကောက်ဒီတိုင်းရဲ့အေးချမ်းမှသာလေဒီနေမှသာလေဒီကောက်ပွဲဟိုကျွန်တော်တို့ကဟိုအောက်မြောင်သွင်းလို့ရပါဘူးဆိုတော့ကျွန်တော်တို့ကဒီကောက်ပွဲကြီးဖြတ်ခဲ့ပြီးဒီကျွန်တော်ဘုံဘုံနေနေပြောရင်တော့ဒီရတာမျိုးဖြစ်နိုင်ဘူးဘယ်လိုမှဖြစ်နိုင်မှာဒီနာမည်သူတို့မောင်းတင်လာတဲ့ဒီကောက်ပွဲပေါ့နော်သူတို့ကျင်းလာတဲ့ဒီကောက်ပွဲအမြန်တော့ဖြတ်ပြရပါမယ်ဒီနေစင်းမင်္ဂလာပါမယ်လို့ပြောတာပြောတယ်ဒီကောက်ပွဲဟာဖြစ်နိုင်ဘူးမလာလာမယ်အားမရှိပါဘူးကျွန်တော်ကတော့အဲ့ဒါကြီးပေါ်မှာတော့အားမထားပါဘူ
းအာနာသိမ့်မှုကိုစန့်ကျင်တဲ့ဒေါ်လာရဲ့အင်အားစုတွေကတော့စစ်ကောင်စီရဲ့ရွေးကောက်ပွဲကိုစန့်ကျင်ဖို့ပန်ကြားချက်တွေထုတ်ထားပြီးတော့တိုက်တွန်းထားပါတယ်ပြည်သူတွေအနေနဲ့စစ်ကောင်စီရဲ့လူဦးရေစရင်ကောက်ယူမှုနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်တွေမှာပူးပေါင်းဆောင်ရွက်ခြင်းမပြုဖို့လည်းတိုက်တွန်းထားကြပါတယ်ရန်ကုန်မန္တလေးလိုမြို့ပြနေရာတွေမှာအခုလိုလူဦးရေစစ်တမ်းကောက်ယူမှုတွေလွယ်ကူနိုင်ပေမဲ့ပဋိပက္ခတွေရှိနေတဲ့မကွေးစကိုင်းနဲ့တိုင်းရင်းသားဒေသတော်တော်များများမှာတော့အခုလိုမျိုးစစ်တမ်းကောက်ယူဖို့အခက်အခဲရှိနိုင်ပါတယ်။ဆေအာနာသိမ့်ပြီးနောက်ပိုင်းမှာပဋိပက္ခတွေကြောင့်ထွက်ပြေးနေရတဲ့ပြည်ရင်းဒုက္ခတွေအရေအတွက်ဟာလဲတိုးလာနေတာမို့ဒီလူတွေကိုဘယ်လိုစရင်ထက်ကောက်ယူမလဲဆိုတာကလည်းရေရေရာရာမသိရသေးပါဘူး။ရွေးကောက်ပွဲကိုအခုနှစ်ဩဂုတ်လမှာကျင်းပဖို့စစ်ကောင်စီကမူလကစီစဉ်ထားပါတယ်ရှင်။
မဆင်းလို့လူရည်စင်စစ်ကောင်စီကောက်နေတာပေါ်ယုံကြည်မှုနည်းနေတာကိုမဆုမြတ်မုံပြောပြခဲ့တာပါအခုတော့စစ်ကောင်စီလုံမဲ့ဒီရွေးကောက်ပွဲပေါ်ရခိုင်ပါတီတွေသဘောထားအမျိုးမျိုးရှိနေတဲ့အကြောင်းပါစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာတရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်ဘူးဆိုပြီးနိုင်ငံတကာပါဝင်အဓိကတိုက်ခိုက်နိုင်ငံပါတီတွေနဲ့တက်ကြွလှရှသူအများစုကလက်မခံကြပါဘူးဒါပေမဲ့လည်းရွေးကောက်ပွဲဟာဒီမိုကရေစီအတွက်မရှိမဖြစ်လိုအပ်တယ်လို့ယူဆပြီးAFP ရခိုင်ဥဆောင်ပါတီနေနဲ့ဝင်ပြိုင်မယ်လို့တော့ပါတီခေါင်းဆောင်ဒေါက်တာအေးမောင်ကပြောပါတယ်ဒီအကြောင်းပြဖို့ချက်ကိုကုစံကျော်ပြောပြပေးပါအောင်ခင်ဗ
ျရခိုင်ပြည်နယ်တဲကရခိုင်လူမျိုးကိုစားပြုပါတီတွေကြားမှာစစ်ကောင်စီလုံမဲ့ရွေးကောက်ပွဲကိုမဝင်ဖို့ဆုံးဖြတ်တာရှိသလိုစဉ်းစားစောင့်ကြည့်နေတဲ့ပါတီလည်းရှိပါတယ်ထင်ရှားတဲ့ရခိုင်နိုင်ငံရေးသမားဒေါက်တာအေးမောင်ဥဆောင်နဲ့ရခိုင်ဥဆောင်ပါတီ AFP ကတော့အခုစစ်ကောင်စီကကျင်းပမယ်ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်ဖို့ဆုံးဖြတ်ထားပါတယ်တရားဝင်မှတ်ပုံတင်ထားတဲ့ပါတီတရဲ့အနေနဲ့ဝင်ပြိုင်သွားမှာဖြစ်တယ်လို့ AFP ပါတီဥက္ကဋ္ဌဒေါက်တာအေးမောင်က VOE ကိုပြောပါတယ်
။ဟိုကျွန်တော်တို့ကတော့မြည်သည့်ဖွဲ့စည်းကမဆိုနော်ဟိုကျင်းပရင်ဟိုဝင်ပြိုင်မှာပါ။အခုလေးပဲ AFP ကာလာတို့မှလည်းပြိုင်နေသဘောပါပဲ။ဘာလို့လဲဆိုရင်မှတ်ပုံတင်ထားတဲ့သဘောကရွေးကောက်ပွဲမှာဝင်ပြိုင်ဖို့အတွက်ပါ။ဝင်မပြိုင်ရင်လည်းနိုင်ငံရေးပါတီပတ်ပုံတင်တဲ့ဥပဒေရဖြတ်သိမ်းခြင်းခံရမှာပေါ့
ရခိုင်ပြည်နယ်မှာရှိရပါတီတွေတဲကတခုဖြစ်တဲ့ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ပါတီကတော့စစ်ကောင်စီကကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲတခုမဖြစ်နိုင်တယ်လို့တရားဝင်မှုမရှိတာကြောင့်ဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ပါတီတာဝန်ရှိသူတွေကပြောဆိုထားပါတယ်ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကရခိုင်ပြည်နယ်မှာအများဆုံးအနိုင်ရခဲ့တဲ့ရခိုင်အမျိုးသားပါတီ ANP ကတော့စစ်ကောင်စီဦးဆောင်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးဆုံးဖြတ်ချက်တစုံတရာမချသေးဘူးလို့AMP ပါတီဥက္ကဋ္ဌဦးတာထွန်းလာကပြောပါတယ်။ရခိုင်ဥဆောင်ပါတီကတော့စစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာပြည်ထောင်စုအတွက်ရောပြည်သူတွေနဲ့ဒီမိုကရေစီအတွက်ပါအရေးကြီးတယ်လို့စစ်ကောင်စီအတွက်လည်းရွေးကောက်ပွဲကတဆင့်နိုင်ငံရေးထွက်ပေါက်တဲ့ပေးတင်တယ်လို့ယူဆတဲ့အကြောင်းရခိုင်ဥဆောင်ပါတီဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ်
။ဘလို့ထွက်မှလဲအလုံးပိတ်ပြီးရိုက်ကြမှာလားအကုန်ပေးစီလား90နားလေးမှာဘလောက်ပေးခဲ့ပြီးလဲဈေးနေကြမှုကိုဆက်ပေးကြမှာလားမပေးပြနဲ့ညင်းရင်တော့ဘလို့ထွက်လန်းကိုပေးမှာအဲ့တော့ထွက်လန်းဒီခုနကျွန်တော်ပြောတဲ့ပြည်ထောင်စုအတွက်ရောဖွဲ့စည်းပုံခြေခံဥပဒေအတွက်ရောကိုကျုပ်မင်းအောင်နိုင်အတွက်ရောပြည်သူလူထုအတွက်ရောရွေးကောက်ပွဲကြီးလိုအပ်တယ်။အဲ့ဒီလိုအပ်ချက်ကကျွန်တော်ကဖြစ်စည်းဖို့အတွက
်လူထုယုံကြည်ရတဲ့ရွေးကောက်ပွဲတစ်ခုဖြစ်လာဖို့ကတော့တမာတမဲကြတဲ့ရွေးကောက်ပွဲကော်မရှင်တစ်ခုကိုဖွဲ့စည်းပေးဖို့လိုအပ်တယ်လို့ဒေါက်တာအေးမောင်ကပြောပါတယ
်။ရွေးကောက်ပွဲကြီးအများယုံကြည်ဖို့အတွက်တမာတမဲကြတဲ့ရွေးကောက်ပွဲကော်မရှင်ဆိုတယ်။ဘယ်မလိုက်ပါဘူးဆိုတဲ့ကော်မရှင်မျိုးဖွဲ့စည်းပေးဖို့တောင်းဝန်ကြည့်ကြည့်မှမှရှိတယ်။အဲ့တော့ PR စနစ်ဆိုတာခုနလိုလေ FTP ကိုအစားသွင်းတဲ့အခါမှာ PR စနစ်ပတ်သက်လို့အများကြီးလူလူတပိုးပေါအောင်ရှင်းပြပေးဖို့ PR စနစ်ရဲ့ရည်ရွယ်ချက်ကအမျိုးသားညီညွတ်ရေးအစိုးရကိုဥတည်စေလို့ပြောပါရယ်
။ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကတော့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာလုံခြုံရေးအရရွေးကောက်ပွဲမကျင်းပနိုင်ခဲ့ပါဘူး။အခုလက်တော်အဖြစ် AA ရခိုင်တပ်ဖွဲ့နဲ့စစ်ကောင်စီကြားနှုတ်အားဖြင့်အပြစ်ခတ်ရစဲရေးယူထားပါတယ်။အေပါဝင်ညီနောင်သုံးဖွဲ့ရဲ့နှစ်တကူထုတ်ပြန်ချက်ထဲမှာတော့အခြားတော်လှန်ရေးအဖွဲ့အစည်းတွေနဲ့စစ်အာဏာရှင်စနစ်ကိုတွန်းလှန်တိုက်ဖြတ်သွားမယ်လို့တန်တိမ်တန်ပြုဖော်ပြထားပေမဲ့စစ်ကောင်စီကလုံမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့တစုံတရာပြောဆိုထားတာမရှိပါဘူး နွေဦးတော်လိုင်းရင်နောက်ပိုင်းပေါ်လာတဲ့တော်လိုင်းရဲ့အဖွဲ့အစည်းတွေနဲ့ KIA ကချင်လွတ်လပ်ရေးတပ်အပါအဝင်အဓိကတိုင်းရင်းသားလက်နက်ကိုင်အများစုကလည်းဒီရွေးကောက်ပွဲဟာတရားဝင်မှုမရှိဘူးလို့တုံ့ပြန်နေကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးအန်ထိုနီဘလင်ကန်ကလည်းစစ်ကောင်စီကျင်းပမဲ့ရွေးကောက်ပွဲဟာလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲတစ်ခုမဖြစ်နိုင်တဲ့အကြောင်းနဲ့မြန်မာနိုင်ငံရဲ့အကြက်တဲကိုပိုရှေးကြစေပြီးတိုင်းပြည်ရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးနဲ့တည်ငြိမ်အေးချမ်းသာယာရေးကိုနှောင့်နှေးကြံ့ကြာစေမယ့်အကြောင်းကြေညာချက်ထုတ်ပြန်ထားတာတွေလည်းရှိပါတယ်။မြန်မာနိုင်ငံအနှံ့မှာတော့ရွေးကောက်ပွဲအတွက်မဲစင်းပြုစုတာမျိုးလူဦးရေစင်းကောက်ယူမှုတွေစတင်နေပေမဲ့မြန်မာစစ်ကောင်စီဘက်ကတော့ရွေးကောက်ပွဲကျင်းပမယ့်ရက်နဲ့ပတ်သက်လို့လူထုကိုတိတိကျကျကြေညာပြောဆိုတာတော့မရှိသေးပါဘူးခင်ဗျာ
။ရခိုင်မှာလာမယ့်ရွေးကောက်ပွဲပေါ်သဘောထားမျိုးစုံဖြစ်နေတာကိုကိုစံကျော်ပြောပြခဲ့တာပါ။အခုဆက်ပြီးမြန်မာဆိုင်ရာအာဆီယံ2ကိုယ်စားလှယ်အသစ်မြန်မာရေးဘလို့ကင်ကြွယ်မလဲဆိုတာပေါ်လဲအမြင်မျိုးစုံထွက်နေတဲ့သတင်းမှာမြန်မာဆိုင်ရာ2ကိုယ်စားလှယ်အဖွဲ့ရုံးကိုဥဆောင်သွားမဲ့အာဆီယံ2ကိုယ်စားလှယ်အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟာမြန်မာရေးကိစ္စမှာဘလို့ချိကက်ညှိနှိုင်းသွားမလဲဆိုတာပေါ်အများကစိတ်ဝင်တစားရှိနေပါတယ်အဖွဲ့အစည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အာဆီယံ2ကိုယ်စားလှယ်ရဲ့ကြေညာမှုအပေါ်မှာနိုင်ငံရေးလေလာသုံးသပ်သူတွေရဲ့အမြင်မျိုးရှိနေပါတယ်ဒီကြောင့်ရန်ကုန်ကသတင်းပေးပို့လာတာကိုကိုသားညွန့်ပြောပြပေးပါအောင်ခင်ဗျာ
အရှိတောင်အရှာနိုင်ငံများအသင်းအာဆီယံရဲ့အလှည့်ကျဥက္ကဋ္ဌဖြစ်လာတဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရက်နူမာဆူဒီဟာမြန်မာနိုင်ငံအတွက်အထူးကိုယ်စားလှယ်အဖွဲ့ကိုဖွဲ့စည်းသွားဖို့ရှိနေပါတယ်။ဒီအဖွဲ့ကိုသူကိုယ်တိုင်ဥဆောင်သွားမှာဖြစ်ပြီးတော့ဘလောက်ထိအောင်မြင်လို့ဆွမ်းဆောင်နိုင်မလဲဆိုတဲ့အပေါ်မှာတော့အမျိုးမျိုးအမြင်တွေရှိကြပါတယ်။ပြည်ပခဖြစ်နေတဲ့အဖွဲ့စည်းအားလုံးနဲ့ပူးပေါင်းဆောင်ရွက်ဖို့အတွက်တိုင်းသာပြည်သူလူထုရဲ့တောင်းဆိုချက်ကိုပဲအာဆီယံအနေနဲ့အလေးထားသင့်တယ်လို့နိုင်ငံရေးလေ့လာသူတချို့ကမြင်ပါတယ်။အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဟာတန်ငင်းတမန်ကင်းကနေပြဿနာရဲ့အဖြေကိုရောက်ဖို့စိတ်ဝင်စားနေပုံရတဲ့အကြောင်းမြန်မာလူခွင့်ရေးဖွဲ့ BHRN ရဲ့အမှုဆောင်ညွှန်ကြားရေးမှူးဦးကျော်ဝင်းကပြောပါတယ်စစ်ရဲဇွဲမှုတွေကျူးလွန်တယ်လို့နိုင်ငံတကာမှာဆွဆွဲခံရတဲ့အာဏာသိမ်းမြန်မာစစ်ကောင်စီနဲ့ဆက်ဆက်ဆွေးနွေးလို့တော့အဆင်မပြေနိုင်ဘူးလို့သူ့အနေနဲ့ဒီအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးနဲ့ဒီကနေ့ဂျကာတာမြို့မှာတွေ့ဆုံတော့ရှင်းပြခဲ့တယ်လို့သူကပြောပါတယ
်ကျွန်တော်တို့တွေဟာစကားပြောဖို့တန်ခင်း solution တစ်ခုပြေလည်တစ်ခုရဖို့အတွက်စကားပြောတယ်ဆိုတော့ဒါနိုင်ငံရေးမှာတော့ဒါကိုကျွန်တော်ကဖြန့်လန့်ထားလို့မရဘူးအဆုံးဖြတ်ချက်ဆိုတာကစပွဲဝိုင်းကလာတယ်သို့တော်လည်းကျွန်တော်ကရာဇဝတ်သားနဲ့တစပွဲဝိုင်းတစ်ခုထဲမှာထိုင်ဖို့တော့အဆင်မပြေနိုင်ဘူးဒါဟိုဒါကိုကျွန်တော်တို့ကဟိုတိုက်ပွဲဝင်နေတယ်ကျွန်တော်တို့အသက်ပေးပြီးကျွန်တော်တို့ဆီကလူငယ်တွေစည်းနေတယ်တိုင်းရင်းသားတွေဒီမှာတိုက်ပွဲဝင်နေတယ်ဒါတွေကိုကျွန်တော်ကမျက်ကွယ်ပြုလို့မရဘူးဒါကတော့အရေးကြီးတဲ့ကိစ္စဒီဟာကိုမျက်ကွယ်ပြုတဲ့ဘယ်တတိယနိုင်ငံမဆိုဘယ်ချောင်းဝင်နိုင်ငံမဆိုကျွန်တော်တို့လက်မခံဘူးဆိုတော့ပြတ်သားတဲ့ဟိုအဖြေတစ်ခုကျွန်တော်ပေးထားဖို့လိုတယ်အမျိုးမြင်မရှိတဲ့ဥဆောင်မှုမှန်သမျှအားလုံးလည်းကျွန်တော်ကလက်ခံလို့မရဘူးဆိုတော့ကျွန်တော်ကဒီမှာသွားမှာအဓိကပါလဲတိုင်းသားဒေသခံတွေလူငယ်တွေသူတို့ရဲ့တောင်းဆိုချက်ပါလဲဒါကိုနံပါတ်၁ဖြစ်ရမယ်ဟိုပါတီပေါ်လစီတွေပါတီရဲ့ခေါင်းဆောင်ပိုင်းကပြောခဲ့တဲ့ဆုံးမစကားတွေဒီညမှာလာပြောလို့မရဘူးယနေ့လက်ရှိမျက်မှောက်ကာလမှာကျွန်တော်မြန်မာပြည်အတွက်အကောင်းဆုံးသောအဖြေကပါလဲဆိုရင်ဒီစစ်တပ်ကနိုင်ငံရေးကလုံးဝထွက်သွားဖို့ပဲရှိတယ်ဒါကိုကျွန်တော်အဓိကပြောရမှာဆိုတော့ဒါတော့ကျွန်တော်အဓိကဒီကမီတင်နဲ့မှာကျွန်တော်နိုင်ငံရေးဝန်ကြီးဌာနနဲ့လည်းကျွန်တော်မီတင်ဖြစ်တယ်။နောက်ဒီဘက်မှာတခြားအစုတွေနဲ့လည်းကျွန်တော်မီတင်ဖြစ်တော့ကျွန်တော်ရဲ့ main အဓိကဒီနေ့ပေးတဲ့ message ကတော့ဒီအင်ဒိုနီးရှားရဲ့ဘက်မှာဒီ message ပဲပေါ့နော်
။မြမရေးနဲ့ပတ်သက်လို့အာဆီယံဘုံသဘောတူညီချက်၅ရက်ရှိတယ်ဆိုပေမဲ့အာဆီယံနိုင်ငံတွေကြားမြမရေးချင်းကပ်မှုတွေမှာတော့မတူညီတာတွေရှိပါတယ်။ Thai, Cambodia စတဲ့နိုင်ငံတွေကမြမစစ်ကောင်စီကိုနီးနီးကပ်ကပ်ဆက်ဆံပြီးတော့အပြောင်းလဲဖြစ်စေဖို့လိုလားတယ်လို့မလေးရှားလိုနိုင်ငံမျိုးကတော့စစ်ကောင်စီအပြင်ဒီ NUG အမျိုးသားညီညွတ်ရေးအစိုးရ NUCC အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီတို့ကတရားဝင်ထိဆက်ညှိနှိုင်းဆွေးနွေးဖို့လိုလားပါတယ်။ပြီးခဲ့တဲ့လတုန်းကဒီထိုင်းကနေပြီးတော့ကမ္ဘာ့ဆက်လုပ်ပြီးတော့မြန်မာစစ်ကောင်စီဝန်ကြီးတွေကိုခေါ်ယူဆွေးနွေးတွေ့ဆုံခဲ့တဲ့အာဆီယံနိုင်ငံကြီးဝန်ကြီးတချို့ရဲ့အလွတ်သဘောတွေ့ဆုံမှုဟာအာဆီယံသဘောထားနဲ့မညီဘူးဆိုပြီးတော့စင်ကာပူဘက်ကကန့်ကွက်တယ်ဆိုတဲ့သတင်းတွေလည်းထွက်ခဲ့ပါတယ်။လက်ရှိအလှည့်ကျဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံအနေနဲ့ကတော့အာဆီယံရဲ့ဘုံသဘောထားတွေအတိုင်းပဲအကောင့်ထဲပေါ်လိမ့်မယ်လို့နိုင်ငံလိလအခေခတ်သူဒေါက်တာဆိုင်းကြည်စင်စုကပြောပါတယ
်။အရင်ဆုံးကျွန်တော်တို့ကအရေးထားပြီးတော့ဒီပြပါမယ်ဆိုတာအဲဒီကျေနိုဝင်ဘာလကတော့တို့ဖတ်လာတဲ့ဒီဘုံသဘောတူညီချက်၅ရက်အထိဆိုင်ရာတို့ဟိုတုံးတက်ချက်ပေါ့နော်။အဲအမှာဖတ်လာတဲ့ဆယ်ချက်ရှိဆယ်ချက်ကအဓိကကျွန်တော်အဲ5 point consensus ကို implement လုပ်ဖို့အတွက်ပေါ့နော်အချိန်ကန့်သက်ချက်စပ်ပါဘူးလေနောက်ဒီဝိုင်းတိုင်းတာလို့ရမယ်အညုံကြီးအဲ့ဒါကိုပေါ်ထုတ်ဖို့ဆိုတာရှိဆိုတော့အဲ့ဟာကပိုအရေးကြီးတယ်လို့ကျွန်တော်အနေနဲ့ယူဆတယ်အဲ့ဟာမှာသူတို့အဲ့တက်ဆိုတာပေါ့အစီအစဉ်ဒီဘုံသဘောတူညီချက်၅ရက်ကိုအကောင့်ချက်ပေါ်ဖို့အတွက်အစီအစဉ်နေရေးဆွဲတဲ့အချိန်မှာကျွန်တော်ညံ့ခုံလာတာရှိနေတယ်အဲ့တော့နှစ်ဖက်စလုံးကတော့ကိုယ်နဲ့မသိတဲ့အပြင်ကိုဟိုရန်ဒါမှအကျန်းဖက်ပြောတာတော့ပြောနေတာတော့ဒါနဲ့ကျွန်တော်တို့ တဲ့ဘူးနားလည်ရမှာ5 point consensus ဆာကျွန်တော်တို့ဒီသေးမှရှိနေတဲ့အရာဆိုအကုန်လုံးနဲ့ကျွန်တော်တို့စကားပြောမှုညှိနှိုင်းမှုဆိုတဲ့အောက်စာဒီကတော့ကျေဖြစ်တာ
စစ်ကောင်စီအနေနဲ့သူတို့စီစဉ်ထားတဲ့ရွေးကောက်ပွဲလမ်းကြောင်းကိုပဲရနိုင်တဲ့လောက်အကောင့်ထဲပေါ်ပြီးတော့တွစ်ဆုံနှိမ့်နိုင်မှုအပါဝင်တခြားနီးလန်းတွေနဲ့ဖြည့်ရှင်းဖို့တောင်းဆိုတာတွေကိုလက်လျောမဲ့ပုံမရှိဘူးလို့နိုင်ငံရေးပါတီတချို့ကတော့ယူဆပါတယ်။လူခွင့်အဖွဲ့ကြီးဖြစ်တဲ့ HRW ကလည်းအာဆီယံအနေနဲ့မြန်မာစစ်တပ်ကိုပို့ပြီးတော့ပြင်းထန်တဲ့အရေးယူမှုတွေကိုလှုပ်တဲ့နဲ့ကြောင်းဒီကနေ့ကြာသာပေးနေပါတိုက်တွန်းပါတယ်။အာဆီယံအနေနဲ့ထိရောက်တဲ့အရေးယူမှုတွေအတွက်လည်းဦးစီးဦးဆောင်လုပ်ပြီးတော့ဆောင်ရွက်သွားဖို့ဆိုပြီးတော့အာဆီယံအလှည့်ကြဥက္ကဋ္ဌအင်ဒိုနီးရှားနိုင်ငံကို HRW ကတိုက်တွန်းထားပါလေခင်ဗျာ။
မြန်မာဆိုင်ရာအာဆီယံ2ကိုယ်စားလှယ်အသစ်လုံးမဲ့အပေါ်အမြင်မျိုးစုံကိုကိုသားညင်ပြပြခဲ့တာပါအခုတော့ထိုင်းမြန်မာနယ်စပ်တရားတစ်ခုနှစ်ချီပိတ်ခဲ့ရကနေပြန်ဖွင့်လိုက်တာပါမဲဆောက်မြောက်ရီချစ်ချီတရားအမှတ်1ကိုကိုဗစ်ကာကွယ်ထိန်းချုပ်ဖို့သုံးနှစ်နေပါပိတ်ထားခဲ့တာကနေဒီနေ့ပြန်ဖွင့်လိုက်ပါပြီဒီဖွင့်ဘက်ကိုထိုင်းရဲ့တိုက်ပြည်နယ်နဲ့ကရင်ပြည်နယ်မြောက်ရီမြို့ကအာဏာပိုင်တွေပူးတွဲတက်ခဲ့ပါတယ်နှစ်နိုင်ငံစီးပွားနယ်စပ်ကုန်သွယ်ရေးနဲ့ခီးသွွာလာလုပ်ငန်းပြန်သက်ဝင်ဖို့အခုလိုဖွင့်လိုက်ကြလို့ပြောတာကိုသတင်းထောက်မှရေးမှာပြောပြပေးပါအောင်ခင်ဗျာ
COVID-19 ကပ်ရောဂါပြန့်ပွားမှုတွေကိုကာကွယ်ထိန်းချုပ်ဖို့အတွက်ကနယ်စပ်မတည်ငြိမ်မှုတွေကြောင့်ပါ၃နှစ်နီးပါးကြာတဲ့အထိပိတ်ထားခဲ့ရတဲ့ထိုင်းမြန်မာမဲဆောက်မြောက်ရီချစ်ချီရဲတရားတစ်ကိုဇန်နဝါရီလ12ရက်နေ့မှာထိုင်းမြန်မာနှစ်ဖက်အာဏာပိုင်တွေကဖွင့်လှစ်ခဲ့ပါတယ်နိုင်ငံအစည်းအဝေးနယ်စပ်ကုန်သွယ်ရေးနဲ့ခီးသွွားလုပ်ငန်းတွေပြန်လည်အသက်ဝင်လာဖို့မျှော်လင့်ချက်ရဲ့ပထမခြေလှမ်းအဖြစ်ဒီတရားကိုဖွင့်လှစ်လိုက်တာလည်းဖြစ်ပါတယ်ဒီတရားကိုဖွင့်လှစ်လိုက်တာဟာထိုင်းမြန်မာချစ်ကြည်တရားဖွင့်ပွဲကနိုင်ငံရဲ့အရေးကြီးတဲ့အထိမ့်မှတ်တစ်ခုဖြစ်ပြီးဒီကနေနိုင်ငံကုန်သွယ်ရေးကိုအဆင့်တိုးမြင့်ပြီးဆောင်ရွက်သွားမယ်ဆိုပြီးတပ်ပြည်နဲ့အုပ်ချုပ်ရေးမှူးကပြောပါတယ်နှစ်ဖက်အာဏာပိုင်တွေဟာမနေ့ပိုင်းမှာတရားဖွင့်ပြီးတာနဲ့တပ်ပြည်နဲ့လူဝင်မှုကြီးကြပ်ရေးရုံးမှာထိုင်းမြန်မာနှစ်ဖက်အာဏာပိုင်တွေတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ထိုင်းဘက်ကတပ်ပြည်နဲ့အုပ်ချုပ်ရေးမှုတက်ရောက်ခဲ့တယ်လို့မြန်မာဘက်ကလည်းမြောက်ရီခရိုင်အုပ်ချုပ်ရေးမှုတက်ရောက်ခဲ့ပါတယ်။ဒီထဲမှာနယ်စပ်ဂိတ်များပုံမှန်တိုင်းဖွင့်လှစ်ဖို့နဲ့ဒီနေ့ကနေစပြီးကုန်သွယ်မှုတွေတိုးမြင့်ဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။ခရီးသွားလာမှုတွေကုန်သွယ်မှုတွေအပြင်နှစ်နိုင်ငံကြားယဉ်ကျေးမှုဓလေ့ထုံတမ်းများနဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေကိုပုံမခိုင်မာစေဖို့ရည်ရွယ်ခဲ့တယ်လို့လည်းထိုင်းဘက်ကဆိုပါတယ်။ထိုင်းမြန်မာအမှတ်1ချစ်ချေတရားဖွင့်လှစ်ပြီးတဲ့နောက်နှစ်နိုင်ငံတာဝန်ရှိသူတွေဟာတရားအနည်းကတပ်ပြည်နယ်လူဝင်မှုကြီးကြပ်ရေးရုံးထဲမှာဆွေးနွေးပွဲလုပ်ခဲ့ကြပြီးတပ်ပြည်နယ်အုပ်ချုပ်ရေးမှူးမစ္စတာဆွန်ချိုင်းကထိုင်းဘာသာနဲ့အခုလိုပြောသွားပါတယ
်
ထိုင်းမြန်မာနယ်စပ်တက်နဲ့မြဝတီကိုဆက်သွယ်ဖွင့်လှစ်ထားတဲ့တရား20ရှိပါတယ်။ကိုဗစ်ကပ်ရောဂါကူးစက်မှုတွေဖြစ်ပွားပြီးတဲ့နောက်မဲဆောက်မြဝတီအမှတ်1ချစ်ချည်တရားကိုပိတ်ထားပြီးအမှတ်2ချစ်ချည်တရားကိုဖွင့်ပြီးကုန်စည်စီးဆင်းမှုတွေလုပ်နေရတာပါ။အခုအခါမှာတော့ကျွန်တော်တို့နှစ်ဖက်တက်ပြီနဲ့အုပ်ချုပ်ရေးမှုနဲ့မြဝတီအုပ်ချုပ်ရေးမှုတို့အလွတ်တဘောအကြိမ်ကြိမ်ဆွေးနွေးခဲ့ကြပြီးတဲ့နောက်တရားတစ်ကိုပြန်လည်ဖွင့်လှစ်နိုင်ခဲ့ပြီဖြစ်ပါတယ်။အခုအခါမှာတော့ကျွန်တော်ရဲ့ရည်ရွယ်ချက်ကအမှတ်တချစ်ချေတရားဖွင့်ရင်ဒေသခံတွေသွာလာရလွယ်ကူမယ်။နောက်တစ်ချက်ကတစ်ဖက်ကဆွေမျိုးတွေစီကိုလည်ပတ်နိုင်မဲ့အခွင့်အရေးတွေရမယ်။ပုံမှန်အားဖြင့်ဆိုရင်နှစ်နိုင်ငံအိမ်နီးနားချင်းနိုင်ငံအနေနဲ့ရိုးရာယဉ်ကျေးမှုဝါရင်းဝါထွက်ကာလတကြံကာလတွေမှာဒေသယဉ်ကျေးမှုဓလေ့တွေကိုအတူကျင်းပတာတွေလုပ်လို့ရှိပါတယ်။အခုတော့မကြာခင်မှာဓာရီပြန်ဖြစ်ပေါ်လာတော့မယ်ဆိုတာကိုယုံကြည်ပါတယ်။ကျွန်တော်အနေနဲ့မဲဆောက်စည်းရုံးကြီးကတာဝန်ရှိသူတွေကိုလည်းအကူအညီတောင်းထားပါတယ်။နိုင်ငံပြည်သူတွေအတွက်ကိုဗစ်ကာကွယ်ဆေးထိုးနိုင်ဖို့တွေကိုပူးပေါင်းကာကွယ်ပေးဖို့မြစ်တာရက်ခံထားပါတယ်ဆိုပြီးပြောသွားပါတယ်။နေဆက်ဖြတ်ကျော်လက်မှတ်နဲ့သွာလာရတဲ့တရားပစ်ပိတ်ထားခဲ့ရတာကြောင့်နိုင်ငံခရီးသွားတွေဟာတရားမဝင်တဲ့နှီးတွေနဲ့ကူးတန်းသွာလာမှုတွေလုပ်ခဲ့ပြီးတရားပိတ်ထားတဲ့၃နှစ်နီးပါးအတွင်းမှာလူကိုယ်ကူးမှုတွေလည်းအများအပြားဖြစ်ပေါ်ခဲ့ပါတယ်။တရားပစ်ပိတ်ထားတဲ့အတွက်ထိုင်းနိုင်ငံကိုတရားဝင် MOU နဲ့လာလုတဲ့လုပ်သားတွေဆေလွတ်မှုတွေလည်းကြန့်ကြာခဲ့ပြီးထိုင်းနိုင်ငံတွင်အလုသမားပြက်လက်မှုတွေလည်းကျုံခဲ့ရပါတယ်။ COVID ကပ်ဘေးကြောင့်ရောမြန်မာနိုင်ငံရဲ့2021ခုနှစ်စစ်အာဏာသိမ်းပြီးတဲ့နောက်နိုင်ငံရေးလှုပ်ရှားမှုတွေကြောင့်ရောနယ်စပ်မတည်ငြိမ်မှုတွေဖြစ်လာရတာတွေနယ်စပ်ချစ်ကြေတရားနီးမှာပတ်ကွဲတာတွေဖြစ်တာတွေကြောင့်ဒီတရားတစ်ကိုပြန်ဖွင့်ဖို့အတွက်နှစ်နိုင်ငံအာဏာပိုင်တွေဟာအကြိမ်ကြိမ်ညှိနှိုင်းဆွေးနွေးကြရပါတယ်။လောလောဆယ်မှာတော့မဲဆောက်မြောက်ဒီအမှတ်1တရားကနေအေးစီးကားတွေကိုစတင်ခွင့်ပြုပေးနေပြီဖြစ်သလိုနှစ်နိုင်ငံခရီးသွားတွေလည်းဝင်ထွက်သွားလာလည်ပတ်နေကြပြီဖြစ်ပါတယ်ရှင်
။ဒ ချိုင်းမြန်မာနယ်စပ်တရားကြီးပြန်ဖွင့်လိုက်တာကိုမအေးမှပြောပြခဲ့တာပါ။ကျသာရင်းညသတင်းပေးပို့ချက်တွေအပြီးအပတ်စဉ်ခန္ဓာတွေဆက်လာမှာမို့စောင့်မျှော်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
။ VOA အစီအစဉ်တွေကိုဗီဒီယိုရုပ်မြင်သံကြားလို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voabemis ဖြစ်ပါတယ်။
VOA American အစံကနေမြန်မာဘာသာအစီအစဉ်တွေကို American ပြည်တော်စုဝါရှင်တန် DC မြို့တော်ကနေ line to meter 1925 31တို့ကနေဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ကြက်သားရင်းညာပိုင်းအပတ်စဉ်ထုတ်လွှင့်နေကြကဏ္ဍတွေကကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလွှာစတဲ့အပတ်စဉ်ကဏ္ဍတွေမတိုင်ခင်အရင်ဆုံးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ကြည့်ရှုအောင်ပါ။ဆရာနာရှင်စနစ်အခုလိုသက်ဆိုးရှင်နေတာဟာတိုင်းသားလက်နက်ကင်တွေရဲ့တင်ငကဖြူအားအားနည်းမှုနဲ့စီလုံးရေးမခိုင်မာမှုကြောင့်ဖြစ်ကြောင်းဥအောင်ခင်ကလက်ရှိဖြစ်နေတဲ့အခြေအနေတွေပေါ်မူတည်ပြီးသုံးသပ်ထားတာကိုကိုညံဝေအောင်နဲ့အတူတင်ပြထားပါတယ်ခင်ဗျာ
။လက်နက်ကင်အစုအဖွဲ့တွေအများဆုံးရှိတဲ့ရှမ်းပြည်နယ်ကရှမ်းကောင်းဆောင်၅ဦးဟာလွတ်လပ်ရင်းတွေကစစ်ကောင်စီဥက္ကဋ္ဌပေးတဲ့ဂုံလူဆောင်ဘွဲ့တွေရရှိသွားကြောင်းသိရပါတယ်။ဘွဲ့ရသူတွေထဲမှာ RCSS ရှမ်းထူထောင်ရေးတပ်ကဗိုလ်ချုပ်ကြီးရွတ်စစ်ပါဝင်ပေမဲ့အခမ်းအနားမတက်ရောက်ကြောင်းကိုယ်စလဲတဲ့မလွတ်ကြောင်းဇန်နဝါရီလ၄ရက်နေ့ထုတ်ရှမ်းတန်တော်စင်သတင်းမှာဖော်ပြပါတယ်။စစ်ကောင်စီရဲ့စီယုံရေးလှုပ်ရှားမှုမှာဘွဲ့ရူးဂုံတူချင်းမြင့်တာလည်းပါဝင်ပါတယ်။စစ်တပ်ကပေးတဲ့လက်ဝေကံယာရုဘေရုတွေကိုတံပိုးထားတဲ့တိုင်းရင်းသားတွေလည်းရှိပါတယ်။အရှိတောင်အာရှမှာမြမပြည်ကလက်နက်ကင်ပဋိပက္ခဟာတက်တန်းအရင်ဆုံးနဲ့အကျယ်ပြန့်ဆုံးဖြစ်ပါတယ်။အရှိတောင်အာရှပဋိပက္ခရဲ့ဖြန်းမြတက်တန်းဟာ55နှစ်ရှိပြီးမြမပြည်မှာတော့အနှစ်80ကျော်ရှိပါတယ်။တိုင်းနယ်ပြည်နယ်ကမြို့နယ်330အနက်မြို့နယ်118ခုမှာပဋိပက္ခဖြစ်ပွားနေတာပါပဲ။တိုင်းနာတပ်ဖွဲ့20ကျော်နဲ့ပြည်သူစစ်ရာကျော်ရှိပါတယ်လက်နက်ကင်ပုံကာမှုကိုအပြုတ်မတိုက်နိုင်တာမို့စစ်တပ်ဟာတိုင်းနာတပ်ဖွဲ့တွေနဲ့ရှင်တွဲနေနေအောင်အပြစ်ရတာတွေတွေ့ဆုံဆွေးနွေးတာတွေဝယ်ထူးပေးတာတွေမကြာခဏလုပ်တတ်ပါတယ
်1962ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးမကြာမီလက်နက်ကင်တော်လှန်သူအလုံးနဲ့တွေ့ဆုံဆွေးနွေးဖို့စစ်တပ်ကကမ်းလှမ်းပါတယ်ကရင်ကချင်ကရင်နီရှမ်းနဲ့ကွန်မြူနစ်လက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တွေတတုပ်ပြီးတတုပ်ရန်ကုန်ကိုရောက်လာကြပါတယ်ဆွေးနွေးပွဲအပြီးမှာတခင်ဆိုးရဲ့အလန်ဒီကွန်မြူနစ်ပါတီညီကုန်းချုပ်သွားပါတယ်တရုတ်ပြည်ကဘဂဘခေါင်းဆောင်29ဦးလာရောက်ဆွေးနွေးကြပါတယ်ဒါပေမဲ့ဘာမှသဘောမတူနိုင်လို့1963နိုဝင်ဘာလမှာဆွေးနွေးပွဲပြတ်သွားပါတယ်ဆွေးနွေးပွဲအပြီးမှာ KNU ARD တိုင်းဥက္ကဋ္ဌစောဟန်တာတာမွေစစ်အစိုးရနဲ့ပူးပေါင်းသွားပါတယ်ဆွေးနွေးပွဲနောက်ပိုင်းဘဂပအားကောင်းလာပြီးကိုကန့်နဲ့ဝဒေသားကိုကြီးစိုးနိုင်တဲ့အနေအထားဖြစ်သွားပါတယ်။ဘဂပဟာစစ်တပ်ကိုအန္တရာယ်ပေးနိုင်တဲ့အင်အားဖြစ်လာပါတယ
်။ဒီအချိန်မှာတိုင်းရင်းသားတပ်ဖွဲ့၈ဖွဲ့ပါဝင်တဲ့အမျိုးသားဒီမိုကရေစီတပ်ပေါင်းစု NDF ရှိနေပြီးမို့ဘဂပနဲ့နိုင်ငံရေးစီရေးပူးပေါင်းဆောင်ရွက်ဖို့သဘောတူခဲ့တယ်လို့ဘာတီလ်ဒစ်နာကဆိုပါတယ်။ဒီတော့အတွင်းရှစ်လေးလုံးအုပ်ချုပ်မှုကြီးပေါ်ပေါက်လာပါတယ်။ကိုကနဲ့ဝဒေသမှာလည်းဘကပခေါင်းဆောင်တွေဖြုတ်ချခံရပါတယ်။ပုန်ခန်နဲ့ကိုကနဲ့ဝခေါင်းဆောင်တွေကိုဆက်သွယ်ဖို့ NDF ကကြိုးစားပေမဲ့စစ်တပ်ထောက်လှမ်းရေးကလက်ဦးသွားပြီးအပြစ်ရသဘောတူချက်တွေရယူနိုင်ခဲ့ပါတယ်။တပြည်လုံးပုန်ခန်ထကြွနေချိန်မှာအင်အားကြီးတပ်ဖွဲ့တွေနဲ့အပြစ်ရဆဲနိုင်တဲ့စစ်အစိုးရဟာအခုတည်းကအကျိုးအမြတ်ခံစားနေရစေဖြစ်ပါတယ်1994မှာ KIA ကချင်တပ်ဖွဲ့နဲ့အပြည့်ရနိုင်တဲ့အတွက်စစ်အုပ်စုအသက်ရှူချောင်သွားပြီးစီးပွားရှာဖို့အခွင့်အလမ်းပွင့်သွားပါတယ
် KIO KIA နဲ့စစ်တပ်18နှစ်ကြာအပြည့်ရတဲ့ကာလမှာစစ်အုပ်စုတရုတ်လုပ်ငန်းရှင်နဲ့ကချင်ခေါင်းဆောင်အချို့သာအကျိုးအမြတ်ခံစားရပါတယ်စစ်တပ်နဲ့ KIA ပြန်လည်ပြစ်ခတ်ချိန်မှာစစ်အုပ်စုဟာရွေးကောက်ပွဲအစိုးရဖွဲ့စည်းပြီးပြုပြင်ရေးလုပ်ဖို့အတန်ကောင်းဟိနေပါတယ်2009မှာကိုကန်းနဲ့ရယူထားတဲ့အနှစ်20အပြည့်ရသဘောတူညီချက်ကိုစစ်တပ်ကဖောက်ဖျက်ပြီး2017မှာ KIO KIA နဲ့ရယူထားတဲ့ စက္ကန့်နှစ်အပြည့်ရသဘောတူညစ်ချက်ကိုဖောက်ဖျက်ပြန်ပါလေဒါပေမဲ့ဦးသိန်းစိန်အစိုးရရဲ့ငင်းငင်းရေးစကားကိုအားပေးတဲ့အနေနဲ့ဒေါ်လာငွေတန်း100ကျော်နိုင်ငံခြားကထောက်ပံ့ပါတယ်2015နိုဝင်ဘာလရောက်တော့တပြည်လုံးအပြည့်ရသဘောတူညစ်ချက် NCA ကိုလက်နက်ကင်10ဖွဲ့နဲ့လက်မှတ်ထိုးကြောင်းဦးသိန်းစိန်အစိုးရကကြေညာခဲ့ပါတယ
် NCA အပြည့်ရသဘောတူချက်ကိုလက်မှတ်ထိုးထားတဲ့အဖွဲ့တွေထဲမှာ KNU နဲ့ RCSS ရှမ်းပြည်ထူထောင်ရေးတပ်ဖွဲ့မှသာစစ်အင်အားရှိပါတယ် NCA လက်မှတ်မထိုးတဲ့အုပ်စုကပိုပြီးစစ်အင်အားတောင့်တင်းပါတယ်အခုတော့ NCA သဘောတူချက်ဟာစစ်တပ်ရဲ့ဝါဒပြန့်ကျက်ဖြစ်နေတာတင်ရှားနေပါပြီ။လက်နက်ကင်တပ်ဖွဲ့ကြီးငွေတွေများပေမဲ့စစ်အစိုးရအရေးနိုင်အောင်မလုပ်နိုင်တာဟာသင်္နေကဗျူဟာအရပူးတွဲညှိနှိုင်းစစ်ဆင်မှုကင်းမဲ့နေလို့ဖြစ်ကြောင်း Stein Tennyson မင်းစော်ဦးနဲ့နေလင်းအောင်တို့ရေးတဲ့သုတေသနစာရမှာဖော်ပြထားပါတယ်။တိုင်းရင်းသားလက်နက်ကင်တွေကိုပုံစံအမျိုးမျိုးနဲ့အပြစ်ရနိုင်တာဟာစစ်တပ်ရဲ့အသက်ရှည်စေဖြစ်ပါတယ်တိုင်းရင်းသားတပ်ပေါင်းစုဖြစ်တဲ့ NDF DAB စတာတွေရှိခဲ့ပေမဲ့မိမိရည်တည်ချက်ကိုသာဦးစားပေးကြတာမို့စစ်တပ်အလိုကျဖြစ်ကုန်တာလို့ဆိုပါတယ်မဟာမိတ်တွေဖြစ်ခဲ့တဲ့ကရှင် KIO နဲ့ကရင် KNU ဟာတဦးကစစ်တပ်နဲ့အပြစ်ရရင်ကြံတဦးကပြစ်ခတ်လေရှိပါတယ်စစ်ကောင်စီတက်လာမှနှစ်ဖွဲ့စလုံးစစ်တပ်ကိုတိုက်ခိုက်လာတာဖြစ်ပါတယ်ချစ်ကောင်စီနဲ့ဆွေးနွေးရေးပရိယေကိုဘယ်လိုဆက်ပြီးရင်ဆိုင်မယ်ဆိုတာကိုတော့စောင့်ကြည့်ရပါလိမ့်မယ်ခင်ဗျာ
ချစ်ကောင်စီကတချို့ကိုဘွယ်ရူးဂုံတူးတွေချင်းမြင့်ပေးခဲ့ပြီးတချို့အဖွဲ့တွေကိုဆွေးနွေးစည်းရုံးနေတာတွေရှိနေချိန်မှာတိုင်းဒေသလက်နက်ကင်တွေဘက်မှာတော့သင်္ဍင်္ဂဖြူဟာအားနေတာနဲ့စည်းရုံးရေးမခိုင်မှာဓာတ်တွေဆက်ရှိနေတာကြောင့်အရင်သမိုင်းမှာဖြစ်ခဲ့သလိုစေယုစုအသက်ရှူချောင်ပြီးတဆူရှည်သွားမှစိုးရင်ရတာကိုဥအောင်ခင်ရဲ့မြမရေးသုံးသက်ချက်အစီအစဉ်မှာနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။ဆက်ပြီးတော့အပတ်စဉ်ကျမရေးကဏ္ဍကိုပြောပြပေးပါမယ်။ဒီတစ်ပတ်ကျမရေးကဏ္ဍမှာတော့နှလုံးဖောက်ကုထုံးရွေးချယ်ပွဲကိုပြောပြထားပါတယ်။နှလုံးဖောက်တာအတွက်ပိုထိရောက်တဲ့ကုသမှုပေးနိုင်တဲ့ဆေးရုံကိုရောက်ဖို့နှလုံးစဖောက်ပြီးဆေးရုံရောက်ကြာချိန်ပေါ်အဓိကမူတည်တွက်ချက်ရတယ်လို့နှလုံးအထုကူတွေကဆိုပါတယ်။ဒီအချိန်ကာလဘလောက်ကြာရင်ဘဲကူထုံးမျိုးပေးနိုင်တဲ့ဆေးရုံကိုသွားဖို့ရွေးချယ်သင့်ပါလေတခြားရောအရေးတကြီးထက်တွက်စရာတွေရှိပါသေးလားဒီအကြောင်းမန္တလေးဆေးရုံကြီးကနှလုံးရောဂါထုကုနဲ့မန္တလေးစစ်တပ်ကသူနှလုံးရောဂါထုကုဌာနပါမောက္ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုကျွန်တော်ကပဲမေးထားပြီးတင်ပြထားပါတယ်ခင်ဗျာ
โอเคပါမောက္ခဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့နှလုံးဖောက်တာအတွက်ကုသမှုကြောင့်ပြီးခဲ့တဲ့3ပတ်နှစ်မကုန်ခင်လောက်ကပေါ့နော်ပြောခဲ့တာမှာဖြစ်စေတဲ့သွေးကြောပိတ်တာအတွက်နောက်ပေါ်နှလုံးသွေးကြောချဲ့တဲ့နေ့ကအကန့်အသတ်တချို့ရှိပေမဲ့အရင်သုံးနေကြသွေးကြောပွင့်ဆေးပေးတဲ့နေ့ထက်အချိန်နေတော့မျက်မျက်မှာပိုကောင်းတာကိုပြောခဲ့ပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီကုထုံးနှစ်နည်းကိုဘလို့ရွေးချယ်သင့်တာအတွက်အဓိကပြောမှာမို့ဘာကနေစရှင်းပြခြင်းလဲဆရာ
ဟုတ်ကဲ့ဒါဆိုရင်ပြောလာနိုင်ကြတော့ဟာငါတို့ကတော့သွေးကြောပိတ်ပြီဆိုရင်ရေဝသွေးကြောချဲ့တဲ့နေရာကိုပဲသွားမယ်သွေးကြောပွင့်စီပဲပေးတဲ့ဆေးရုံကိုတော့မသွားဘူးသွေးကြောပွင့်တဲ့ဆေးကရေဝသွေးကြောချဲ့တဲ့ကုထုံးတော့ဒီ effective မဖြစ်ဘူးလို့လူနာတွေကတွေးခေါ်ရပြီးတော့ရေဝသွေးကြောချဲ့မယ့်နေရာကိုပဲများမကသွားကြရောလားပေါ့နော်အဲ့ဒီမှာဒီကုထုံးနှစ်ခုရဲ့ kwa ချချက်ကဘာနဲ့တိုင်းတာနိုင်လဲဆိုတော့အခြေအမိအဲ့လူတစ်ယောက်ကနှလုံးသွေးကြောပိတ်တယ်ဆေးရုံတစ်ခုရှိတယ်တစ်ခုကသွေးကြောပွင့်စေပဲပေးနိုင်တယ်နောက်ဆေးရုံတစ်ခုကအရေးပေါ်သွေးကြောချက်နိုင်တယ်ဒါပေမဲ့သူကအရေးပေါ်သွေးကြောချက်နိုင်တဲ့ဆေးရုံကိုသွားဖို့အချိန်က3နာရီကြာမယ်သွေးကြောပွင့်စေပေးနိုင်တဲ့ဆေးရုံသွားဖို့ကနာရီဝက်ပဲကြာမယ်ဆိုရင် time difference က2နာရီခွဲလောက်ဖြစ်သွားပြီအဲ့လို time difference 2 hours ကျော်သွားရင်တော့ကျွန်တော်တို့ဒီ primary PCN အရေးပေါ်သွေးကြောချက်ကုထုံးကကုနာပြောတဲ့အမြန်ဆုံးသွေးကြောပွင့်စေထိုးတဲ့ကုထုံးထက်ပိုမတာတော့ဘူးအဲ့တော့ဒါကြောင့်မလို့အမြန်ဆုံးအနည်းဆုံးသွေးကြောပွင့်အောင်ကုသနိုင်တဲ့ဆေးရုံကိုသွားဖို့ဟာအရေးကြီးဆုံးပဲအဲ့တော့သွေးကြောပွင့်စေနဲ့ကုသမှုဖြစ်ပေမဲ့လို့အရေးပေါ်သွေးကြောချက်ပြီးကုနိုင်တဲ့နေရာထက်နှစ်နာရီထက်စောပြီးရောက်အောင်သွားနိုင်မယ်ဆိုရင်အဲ့ဒီလူရတဲ့ကုထုံးတည်းအရေးပေါ်သွေးကြောချက်လို့ရတဲ့ကုထုံးထက်ပိုပြီးတော့တာသွားတယ်ဒါကြောင့်မလို့နှလုံးသွေးကြောပိတ်တဲ့လူတွေဟာအမြန်ဆုံးကိုကိုကိုနှလုံးသွေးကြောပိတ်တာလားလို့ပိတ်ပြီလားလို့ တန်တရာရှိရမယ်ပြီးရင်ဆေးရုံကိုအများဆုံးသွားရမယ်အဲ့ဒီဆေးရုံမှာရေပေါ်သွေးကြောချဲ့တာပဲဖြစ်ဖြစ်နှုံးသွေးကြောပွင့်စီပေးတာပဲဖြစ်ဖြစ်တခုခုကိုအများဆုံးပေးနိုင်တဲ့ဆေးရုံဖြစ်ခဲ့မယ်ဆိုရင်အသက်အန္တရာယ်ဆုံးရှုံးမှုလည်းနည်းသွားမယ်နောက်အသက်မသေးပဲကြံ့ခဲ့ရင်လည်း quality of life နေရတဲ့လူနေမှုဘဝလည်းလူတန်းစီနေနိုင်မှာဖြစ်ပါတယ
်ဟုတ်ကဲ့ဆရာကြီးအဓိကတော့အချိန်နဲ့ကုသမှုရနိုင်မဲ့ဆေးရုံကိုကိုကကြိုသိထားဖို့လိုတာပေါ့ဆရာနော
်
ဖြစ်လာခဲ့လို့ရှိရင်ချက်ချင်းပြင်ဆင်တယ်အချိန်ကအသက်လိုအရေးပါနေတဲ့ခါကျတော့
ဟုတ်ပါတယ
်ဟုတ်ကဲ့ဆရာဒီနေရာမှာနောက်တော့ထည့်စဉ်းစားစရာရှိသေးလား
ငွေကြေးကုန်ကြမှုပေါ့အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံလိုဖွံ့ဖြိုးတဲ့နိုင်ငံတွေလူတော်များများကဒုလက်တန်းစားနဲ့ကျွန်တော်ဒီကုန်ကြစရိတ်မတတ်နိုင်တဲ့လူတွေအနေနဲ့ကြတော့ဒီအရေးပေါ်သွေးကြောချက်ကုထုံးမှုကုနိုင်ဖို့အတွက်ကတော့ government subsidized ပေါ့ကောင်းမင်းကနေပြီးတော့အတတ်နိုင်ဆုံးလိုအပ်တဲ့ပစ္စည်းကိရိယာတွေအမှုပုံလိုတာပေါ့တော့နိုင်ငံများမှာတော့ insurance ရှိတဲ့အတွက်မထောင်တာပဲမယ
်ဆက်မရမှာကံပါဆရာနော
်ဟုတ်တယ
်ဟုတ်ကဲ့
ကျွန်တော်တို့ဒီ health insurance မရှိတဲ့နိုင်ငံတွေအတွက်ကြတော့အချို့ဆိုရတွေကဒီ primary PCI ကုထုံးကို private ဆေးရုံတွေမှာလည်းအထူးသဖြင့်ပေါ့နော်ကျွန်တော်တို့အနည်းဆုံးဆိုထိုင်းနိုင်ငံမှာဆိုရင်ရေးပေါ်သွေးကြောချဲ့ကုသမှု private hospital တွေကလည်းမငင်းရဘူးလာလည်းအတူကိုယ်လုံးကိုလက်ခံပြီးတော့ဒီလို government အမှတ်ထားတဲ့ price နဲ့ကုပေးရတာဒါတွေကအစိုးရရဲ့ health sector ရဲ့တာဝန်မှုတွေအများကြီးလိုတာပေါ့မဟုတ်ဆိုရင်တော့ဒါ cost ကအရင်များတဲ့ခါကျတော့တာမန်လူလန်းစားတယောက်နေနေရတော့ဒီလောက်ကောင်းတဲ့ treatment ဖြစ်ပေမဲ့လို့လေသူတို့တွေလက်လမ်းမမီရမျိုးဖြစ်လာနိုင်တာပေါ့
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီကုသမှုနဲ့ပတ်သက်ပြီးတော့အရေးတကြီးပေါ့နော်ထည့်သွင်းစဉ်းစားစရာအကျဉ်းအောင်လားဆရာ
ဘာအရေးကြီးလာလဲဆိုတဲ့ခါကျတော့ဆိုတော့ဝင်းဝင်းပြောတယ်လို့ပဲပေါ့ဒေသရုံကဘယ်လိုကုသမှုပေးနိုင်တယ်လဲဆိုတဲ့ဟာကိုလူတွေကလက်သိဖို့လိုတယ်လို့ကျွန်တော်တို့ဒီဆေးရုံဘက်ကလည်းဒါကို public ကို head education ပေးဖို့လိုတာပေါ့နောက်တစ်ခုကတော့ဆေးရုံတစ်ခုနဲ့တစ်ခုရဲ့ network ရှိဖို့လိုတယ
်ကိုင်ရပါဆရာနော
်ဟုတ်တယ်ကိုင်ရရှိဖို့လိုတယ
်ဟုတ်ကဲ့
အဲ့တော့ဥပမာဆိုပါဆိုရေးပေါ်နှလုံးသွေးကြောချဲ့ကုသမှုကိုဘယ်လိုပဲဒီဆေးရုံကြီးကနေပြီးတော့စက်ကရီယာလည်းအကောင်သားနဲ့expert တွေလည်းအများကြီးနဲ့ဘလို့ပဲလုပ်ပင်းနေလုပ်ပင်းနေဒီဆေးရုံကိုလူလာရောက်မလာရင်ဘာမှလုပ်လို့ပြန်အောင်ကြိုးမရှိဘူးအဲ့ဒါတော့ကျွန်တော်ကဒီ primary PCI လုပ်နိုင်တဲ့ဒီဆေးရုံကနေပြီးတော့တခြားသောဆေးရုံတွေပေါ့ primary PCI လည်းမလုပ်နိုင်ဘူးသူကျော်ပွင့်စီလည်းကုသမှုမပေးနိုင်တဲ့ဆေးရုံတွေရှိတယ်တချို့ဆေးရုံတွေက primary PCI တော့မလုပ်နိုင်ဘူးသူကျော်ပွင့်စီတော့ပေးနိုင်တဲ့ဆေးရုံရှိတယ်အဲ့တော့အဲ့ဒီလိုဆေးရုံတွေကိုကျွန်တော်ကအကြမ်းင်းတတ်မှတ်နိုင်ရင်ABC ပေါ့
ဟုတ်ကဲ့ဆရာအခုလိုဒီဆေးရုံတွေခွဲပုံကိုအသေးစိတ်လေးနည်းနည်းထပ်ရှင်းပြပေးပါလားဆရာ
ဟုတ်လူနာတော့လက်ခံနေဒါပေမဲ့သူကျော်ပွင့်စီလည်းမပေးနိုင်ဘူးအရေးပေါ်သူကျော်ချက်ကုသမှုလည်းမလုပ်နိုင်ဘူးဒါပေမဲ့ကိုယ်စီကိုရင်ပတ်အောင်တဲ့လူနာတယောက်လာရင် ECG ဆွဲပြီးတော့အားဒါကတော့နှလုံးသွေးကြောပိတ်တာဆိုတာမျိုးကြောကအမီတက်ပေးနိုင်တဲ့ဆေးရုံမျိုးဒါမျိုးကိုကျွန်တော်ကဆေးရုံ A လို့ခေါ်တယ်ပေါ့နောက်တစ်ခုကတော့ရင်ပတ်အောင်တဲ့လူနာတယောက်ရောက်လာတယ် ECG ဆွဲတယ်အနုံးသေးကြောပိတ်တယ်အရေးပေါ်သေးကြောပွင့်နေစီကုထုံးပေးနိုင်တဲ့ဆေးရုံ primary BCI တော့မလုပ်နိုင်ဘူးအဲ့ဒါမျိုးဆေးရုံ B လို့သတ်မှတ်တယ်ဆေးရုံ C ဆိုတော့ကျွန်တော်တို့ဒီတာရှာရီဆေးရုံကြီးတွေပေါ့ယောဂာမီလည်းတတ်နိုင်တယ်သူကြောပွင့်စီလည်းပေးနိုင်တယ်အရေးပေါ်သေးကြောချက်ကုသမှုလည်းလုပ်နိုင်တယ်အလုံးစုံပေးနိုင်တဲ့ဆေးရုံဒါဆေးရုံ C ပေါ့အဲ့တော့ဘာလို့ရမလဲဆိုတော့ဆေးရုံ A ဟာသူယောဂာမီတက်ပြန်တဲ့အချိန်အပြန်ဆုံးအနည်းဆုံးမှရှိတဲ့ဆေးရုံ B ကိုတော့လောက C ကိုတော့လောက်သူနာကိုပို့နိုင်ရမယ်။ဒီဆေးရုံကလည်းသူ့စီမှာပေးနိုင်တော့ညာလေ။သူကနေပြီးအနည်းဆုံးဆေးရုံကနောက်ထပ်2နာရီအတွင်းမှာသွားနိုင်တယ်ဆိုရင်သွေးကြောပွင့်စီမပင်းတော့ပဲနဲ့ primary PCI လုပ်နိုင်တယ်ဆေးရုံ C ကိုအများဆုံးပို့ပေးရတယ်။အဲ့တော့ဒီဟာမျိုးကိုဆေးရုံနေရနေပြီးတော့ကိုယ့်ဘက်ကို regional network တော့တော့နိုင်ငံတော်ကနေကျန်းမာရေးဝန်ကြီးဌာနနေဦးစီးပြီးတော့ national network တော့လောက်အဲ့လိုမျိုးဒီ heart attack တွေကိုကုမဲ့ဒီကွန်ရက်တွေကိုလုတ်ထားတယ်ဒါကဒီ health sector site ကပေါ့နော် patient ဘက်ကလည်းသူကဒီဆေးရုံကတော့ဘာကုသမှုပေးနိုင်တယ်ဒီဆေးရုံတော့ဘာကုသမှုပေးနိုင်တယ်အဲ့တော့ကိုယ်သာဖြစ်ခဲ့ရင်ဘယ်အချိန်အတွင်းဆိုရင်ကဘယ်ဆေးရုံသွားရမယ်ဆိုတဲ့ဟာမျိုး information သိနေအောင်လေ health education တွေပေးမယ်ဆိုလို့ရှိရင် heart attack awareness လူတွေရလာချက်ချင်းကုသမှုပေးနိုင်တဲ့ဆေးရုံကိုကြောက်လာမယ် effective treatment ရမယ်ဆိုလို့ရှိရင် high tech နဲ့ပေးဆုံးမှုတွေကညော့သွားမှာဖြစ်ပါတယ
်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာကလုံးဖောက်တာဖြစ်စေတဲ့သွေးကြောစပိတဲ့အချိန်ကနေအမြန်ဆုံးကုသမှုပေးနိုင်တဲ့တင့်တော်မဲ့ဆေးရုံရွေးချယ်တက်နိုင်ဖို့က အသက်တမျှအရေးကြီးပုံကိုကျွန်တော်ပြောပြခဲ့တဲ့ကျမ်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတခါတော့အပတ်စဉ်ပြောပြနေကြတိုင်းရင်ဒေသကသတင်းလွှာအစီအစဉ်ကိုဆက်ပြောပြမှာပါဒီအစီအစဉ်ကိုတော့ FEVR လို့တူကောက်ခေါ်တဲ့နေဆက်ဒေသတိုင်းရင်သတင်းတောက်ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြိုဆိုပါရစေမြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအမိပါနေဆက်ဒီသားဟာတိုင်းရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်တန်တွဲဘက်ကိုစစ်ကောင်စီကစစ်လက်နက်တွေလေရင်နဲ့ပို့ဆောင်နေတဲ့သတင်းချင်းမျိုးသားတက်ဦးဗဟုဌာနချုပ်စခန်းကိုစစ်တပ်ကဝေဟင်ကနေထိုးစစ်ဆင်နေပါတယ်သတင်းလွှာတွေထဲမှာတော့ရခိုင်မှာရွေးကောက်ပွဲအတွက်ဇန်နဝါရီလဒုတိယပတ်ကစပြီးတော့လူဦးရေစီးနှုန်းကိုစတင်ကောက်နေပြီဆိုတဲ့အကြောင်းတွေကိုနားဆင်ကြားရမှာပါ
ကျမကနန်းဟောင်းမရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါစစ်ကောင်စီတပ်ကစစ်လက်နက်ပစ္စည်းလိုယူဆရတဲ့ပစ္စည်းတွေကိုလေကြောင်းနဲ့တန်တွဲလေယာဉ်ကွင်းကိုပို့ဆောင်ခဲ့ပြီးတန်တွဲအခြေစိုက်အမှန်ငန်းငါစစ်ကောင်စီတပ်ရင်းကိုလုံခြုံရေးအပြည့်နဲ့ယူဆောင်သွားတယ်လို့တန်တွဲမြို့ခံတွေကပြောပါတယ်ဇန်နဝါရီလ17ရက်နေ့မနက်10နာရီလောက်မှာတန်တွဲလေယာဉ်ကွင်းကိုလုံခြုံရေးအပြည့်ချထားပြီးကားအစီး30လောက်နဲ့ပြောင်းယူသွားတာဖြစ်တယ်လို့မျက်မြင်တွေကပြောပါတယ်ရခိုင်ပြည်တန်တွဲမြို့နယ်မှာစစ်ကောင်စီတပ်နဲ့ရခိုင်တပ်တော် AA တို့အကြားတိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ပွားတာမရှိသေးပေမဲ့ AA ဘက်ကတန်တွဲဘက်ကိုထိုးဖောက်နေတယ်လို့စစ်ကောင်စီတပ်ဘက်ကယူဆထားတယ်လို့ AA ရဲ့အမခံလို့ယူဆသူတွေကိုလည်းဖန်စီတရားစွဲဆိုမှုတွေလုပ်နေတယ်လို့ဒေသခံတွေကပြောပါတယ်
ချင်းပြည်နယ်တန်တလန်မြို့နယ်အိန္ဒိယမြန်မာနယ်စပ်အနီးမှာရှိတဲ့ချင်းမြို့သားတအူ CNF CNA ဘဟုဌာနချုပ်ဝီတူရီယာစခန်းကိုစစ်ကောင်စီတပ်ကဇန်နဝါရီလ17ရက်နေ့နဲ့10ရက်နေ့တွေမှာလေယာဉ်နဲ့ဘုံကျဲတိုက်ခိုက်မှုကြောင့်ချင်းမြို့သားတပ်မတော်ကရဲမီ2ယောက်အပါအဝင်5ယောက်ကြဆုံးခဲ့ပါတယ်စစ်တပ်ကလေယာဉ်၄စင်းနဲ့ဝီတူရီယာစခန်းကိုအနည်းဆုံး5ကြိမ်လောက်ဘုံကျဲတိုက်ခိုက်ခဲ့ပြီးအိန္ဒိယပိုင်နဲ့မီဇိုရမ်ပြည်နယ်ဘက်မှလည်းဘုံကျဲရောက်ပောက်ကွဲခဲ့တယ်လို့ CNF နဲ့နှီးဆက်တဲ့သတင်းရင်းမြစ်ကဆိုပါတယ်စစ်ကောင်စီတပ်ဖွဲ့ရဲ့လေကြောင်းတိုက်ခိုက်မှုကြောင့် CNA ရဲဘော်စလိုင်းဗန်ဒိုပျန်စလိုင်းဒူတင်စလိုင်းကီလ်မန်မိုင်ငွန်းလေပါနဲ့မိုင်ဆွီလန်ပါရူကြဆုံခဲ့တာဖြစ်ပါတယ်
ကချင်ပြည်နယ်ဝိုင်းမော်မြို့နယ်ဝင်ရံကျေးရွာအနီးရှိထောင်ထားတဲ့ဘုံကိုယူကစားရာကနေပောက်ကွဲလို့ကလေး၃ယောက်ပြင်းပြင်းထန်ထန်ဒဏ်ရာရရှိခဲ့ပြီးတယောက်ကတော့သေဆုံးသွားတယ်လို့တရက်ခဏီကပြောပါတယ်အခုပောက်ကွဲမှုဟာပြည်သူတွေတွာလာနေတဲ့လမ်းဘေးမှာပြည်သူစစ်အဖွဲ့ကထောင်ထားတဲ့ဘုံကိုကလေးတွေယူကစားရာကနေပောက်ကွဲခဲ့တာဖြစ်တယ်လို့တရက်ခဏီကပြောပါတယ်ဇန်နဝါရီလ10ရက်နေ့ကနေဖြစ်ပွားခဲ့တဲ့အဲ့ဒီဘုံပောက်ကွဲမှုထဲထိခိုက်ဒဏ်ရာရရှိခဲ့တဲ့ကလေးတွေကတော့အသက်၈နှစ်အရွယ်တွေဖြစ်ကြပြီးဘယ်ဘက်လက်ပြတ်သွားတဲ့ကလေးကတော့သေဆုံးသွားခဲ့ပါတယ်။ကြံနေရောက်ကလည်းဒဏ်ရာစိုးရိမ်နေရတယ်လို့မိသားစုနဲ့နှီးဆက်သူတွေကပြောပါတယ်
။မွန်ပြည်နယ်လမိုင်းမြို့ကရဲတရင်တပ်ဖွဲ့ SB ရဲအုပ်ငင်းငီဝင်းဇန်နဝါရီ9ရက်နေ့မနက်မှာစိုင်းကယ်နဲ့တွားနေချိန်တနက်နဲ့အနီးကပ်ပြစ်ခတ်ခံရကပွဲချင်းပြီးသေဆုံးသွားတယ်လို့မြို့ခံတွေကပြောပါတယ်။အဲ့ဒီပြစ်ခတ်မှုတွေအနီးနားကလမ်းတွားလမ်းလာအသက်73နှစ်အရွယ်မိန်းကလေးငယ်တယောက်ကိုလည်းတနက်ကြီးစံထိမှန်ကမော်လမြိုင်ဆေးရုံကြီးမှာဆေးကုသမှုခံယူနေရပါတယ်။ရဲထောက်လှမ်းရေးရဲ့ခေါင်းကနေကြီးပေါက်ပြီးအနီးမှာရှိနေတဲ့ပြည်သူအမျိုးသမီးငယ်လေးထိခိုက်ခဲ့တဲ့အတွက်များစွာစိတ်မကောင်းဖြစ်ရတယ်လို့လူမှုကွန်ရက်ပေါ်ကနေရေးပြောက်ကြားတပ်ဖွဲ့ YGF တာဝန်ရှိသူဘူကြံရစ်ကတောင်းပန်ထားပါတယ်
ရှမ်းပြည်မြောက်ပိုင်းနမ်ဆန်မြို့နယ်ထက်မှာလေရင်နဲ့ဘုံကျဲခံရတဲ့တိုက်ပွဲကြောင့်ပက်စီးသွားတဲ့ဂုံးသာရွာကနေအိမ်တွေစတင်တိစောက်နေပေမဲ့နေလို့မရသေးတာကြောင့်ကျေးရွာခံတွေကနေရကိုမပြန်နိုင်ကြသေးဘူးလို့ပြောပါတယ်။ဂုံးသာရွာခံအယောက်80ကျော်ဇယန်းကြီးပုံကြီးကျောင်းမှာဒီနေ့ဒီချိန်ထိနေနေကြရတယ်လို့ကိုညီပိနေသူဦးစောလွင်ကပြောပါတယ်။ဒီဇင်ဘာလ9ရက်နေ့ကနေ12ရက်နေ့အထိဂုံးသာရွာမှာစစ်ကောင်စီနဲ့တအန်းတမတော် TNL တို့အကြားတ တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့ကြပြီးစစ်ကောင်စီကလေရင်နဲ့ဘုံကျဲတက်ခတ်ခဲ့တာကြောင့်ရွာလုံးကျွတ်နီးပါးပျက်စီးဆုံးရှုံးမှုတွေရှိခဲ့တာဖြစ်ပါတယ်
တရုတ်အစိုးရကကိုဗစ်တားမြစ်ချက်လျှော့ပေါ့ပြီးနိုင်ငံသားတွေကိုဝင်ထွက်သွားလာခွင့်ပေးပေးတာနဲ့တရုတ်မြန်မာနယ်စပ်နေဝနဲ့မိုင်းလားဒီတာကနေလေနယ်စပ်တကာဒီတာတွင်ဂိတ်တွေကိုချက်ချင်းပြန်ဖွင့်ပေးလိုက်ပြီးဖြစ်ပါတယ်တရုတ်ကနယ်စပ်ဂိတ်ဖွင့်ကြောင်းကြေညာလိုက်တာနဲ့ဂျိုင်းတူမိုင်းလားကြားတပင်းဂိတ်အပါအဝင်ပိတ်ပင်ထားတဲ့ဝမိုင်းလားဘက်ကနယ်စပ်ဂိတ်တွေကိုတော့ဒီတာအာနာပိုင်တွေကဇန်နဝါရီဒုတိယပတ်မှာချက်ချင်းဖွင့်ပေးလိုက်ပြီလို့ဒီတာခန့်တွေကပြောပါတယ်ဂျိုင်းတူမြို့ကနေမိုင်းလားနဲ့ပန်ဆန်းကိုသွားဖို့အဓိကဖြစ်တဲ့တပင်းဂိတ်ကို2019ခုနှစ်ကအစိုးရတက်တဲ့ဝတ်မိုင်းလားတက်တို့စီရီတင်းမှမှုတွေကြောင့်ပိတ်လိုက်တာ9နှစ်အကြာမှအခုလိုပြန်ဖွင့်လိုက်တာဖြစ်ပါတယ်ရှမ်းနယ်စပ်မူဆယ်မြို့ကနယ်စပ်ဂိတ်တွေကိုတော့မြန်မာဘက်ကပြန်မဖွင့်သေးပါဘူး
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအတွက်ဆိုပြီးရခိုင်တပီနယ်လုံးအတိုင်းအတာအနေနဲ့ဇန်နဝါရီလဒုတိယအပတ်ကစပြီးတော့လူစည်ရင်းတွေကိုအိမ်တိုင်းရာအရောက်လာကောက်နေတဲ့အတွက်တချို့မိသားစုတွေကစိုးရိမ်နေကြသလိုဒီရွေးကောက်ပွဲဟာတိုင်းပြည်အတွက်အကျိုးရှိမှာမဟုတ်ဘူးလို့လည်းပြောဆိုနေကြတဲ့အကြောင်းမောင်အေးကနေစူးစီးတင်ဆက်ထားပါတယ
်စစ်ကောင်စီကလာမယ့်ဩဂုတ်လမှာကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲအတွက်မင်းစရလှုပ်ဖို့ဆိုပြီးရခိုင်ပြည်တစ်ခုလုံးအတိုက်တာနဲ့လူဦးရေစရကောက်ခံမှုတွေကိုဇန်နဝါရီလ9ရက်နေ့ကစပြီးအင်တရာရောက်လာရောက်ကောက်ခံမှုတွေရှိနေပါတယ်။ကြောက်တော်မြို့နယ်မှာတော့စိုက်ပိတ်ရှောက်စခန်းတွေအပါအဝင်မြို့ပေါ်ကရဲကောတွေမှာပါအထွေထွေအုပ်ချုပ်ရေးဌာနကဝန်ထမ်းတွေလာရောက်ကောက်ယူနေတာဖြစ်တယ်လို့မြို့ခံတယောက်ကအခုလိုပြောပါတယ်။
ဌာန
တွေကဆိုရင်စစ်ဘေးရှောင်စခန်းကိုစခန်းတာဝန်ရှိသူတွေကတစင်ကောက်ခံထားတယ်။ရက်ကွက်တွေမှာတော့ရက်ကွက်စည်းကသွားကောက်နေတယ
်။လူဦးရေစရာကောက်ခံဖို့အတွက်လွန်ခဲ့တဲ့ဒီဇင်ဘာလ20ရက်နေ့ကစိုက်တွေမြို့ဥဩတမခန့်မမှာလူပေါက်100ကျော်ကိုတရကြတန်တန်းပိတ်ခဲ့ပြီးလူပေါက်6000ကျော်ကိုအဖွေးပေါက် 1190 ဖွဲ့ကပြည်နယ်တော်မှရှိတဲ့မြို့နယ်အလုံးနဲ့ဘလောက်ဝါမြို့နယ်တွေမှာတပြိုင်တည်းလူဦးရေစရာကောက်ခံမှာဖြစ်ပါတယ်။အမျိုးနယ်ဖက်မှာလည်းရက်ကော့ကြေးရွာအုပ်ချုပ်ရေးမှုတွေနဲ့ပညာရေးဝန်ထမ်းတွေမြေပြန်လူဦးရေစရာကောက်ခံနေပြီးတချို့ကလည်းမိသားစုနဲ့ကိုရေးအခြားလားတွေပါသွားတဲ့အတော့စိုးရိမ်မှုတွေရှိနေကြတယ်လို့အန်ဒေသခံတယောက်ကအခုလိုပြောပါတယ
်ဒီလိုလူတို့ဒီကနေပြီးတော့ဒီတကောင်ကြီးကောက်တဲ့မှာစိုးရိမ်မှုတွေရှိနေပေါ့နော်အကိုလက်ရှိတန်ခွန်ယူထားတဲ့စိတ်ကောင်ကြီးကနေပြီးတော့ပြည်သူတွေကကွယ်မပြည့်တိပြန်ပေါ့နော်ပြည်သူတွေကမတရားဖန်ဆင်းမှုတွေရှိတယ်နှိုက်ယှက်မှုတွေရှိတယ်ဒီလိုအဆောက်အုံတွေကမင်းချုပ်မှုတွေရှိတယ်အဲ့ဒီလိုမြန်မာမျိုးတွေဖိတ်ပို့ပြီးကသူတို့ကိုယ်တိုင်ကောက်တဲ့အခြေအနေချင်းမှာရေကောက်ပွေတဲ့ကောက်တဲ့ဆိုတာရဲ့လုံခြုံရေးရသူတို့ရဲ့အခြေအနေတွေကိုပါတော့မှာဆိုတဲ့စိုးရိမ်စိတ်ပူမှုတွေရှိကြတယ်ပေါ့နော
်စိုက်ကောက်စီကလုံမဲ့ရေကောက်ပွေကိုယုံကြည်မှုမရှိသလိုတိုက်ပြေအေရှန်ရဲ့အတော်လေးအထောက်အကူပြုမှာမဟုတ်ဘူးလို့ကြောက်တော်မြို့ခံကအခုလိုပြောပါတယ်
ရှင်
ရှင်ပြောရရင်သူတို့ရွေးကောက်ပွဲအောင်နိုင်ရေးအတွက်လုပ်တယ်ပေါ့တိုင်းပြည်မှာဒါနဲ့ကရမှာမဟုတ်ဘူးတိုင်းပြည်မှာဒီဟာလေးတစ်ခုနဲ့ရမှာမဟုတ်ဘူးမီးလောင်ရစီလူတဲ့သဘောပဲဒါကကျွန်တော်တယောက်ထဲခန်းစားချက်ပ
ါအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့စိုက်ကောက်စီကလူဦးရေစရန်ကောက်ခံမှုကိုမပူပေါက်မပါဝံကြဖို့မိတ္တာရက်ခံထားသလိုမြေပံလူဦးရေစရန်ကောက်ခံဖို့အားပေးအားမြောက်ဆောင်ရွက်နေကြတဲ့တောက်တိုက်တွေကိုအကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့တရားစွဲအရေးယူမယ်လို့ကြေညာထားပါတယ်။ဒါအပြင် CDF ဟခါကလည်းရွေးကောက်ပွဲဖြစ်မြောက်အောင်ဆောင်ရွက်နေကြတဲ့လူပုဂ္ဂိုလ်တွေနဲ့ပါတီတွေကိုပြည်သူလူထုရန်သူအဖြစ်သက်မဲ့သွတ်မယ်လို့ဇန်နဝါရီလ9ရက်နေ့မှာကြေညာချက်ထုတ်ပြန်ထားပါတယ်။
ရှမ်းမြောက်ကိုခိုင်မြို့နယ်အတွင်းကရွာတရွာမှာအသက်14နှစ်အရွယ်အိမ်အကူအမျိုးသမီးငယ်လေးတယောက်ကိုအိမ်ရှင်အမျိုးသားကတုံ့လကြော်ကြအာဓမပြုကျင့်ခဲ့ပါတယ်။အာဓမပြုကျင့်တဲ့အဲ့ဒီအမျိုးသားကိုလည်း PSLF TNL လေးကဖမ်းဆီးထားပြီးတော့စစ်ဆေးအရေးယူမှုတွေကိုလုပ်နေပြီဆိုတဲ့အကြောင်းကျွန်မအမီကနေတင်ဆက်ပေးပါမယ်။အသက်14နှစ်အရွယ်လွေနမင်လွဲက2022ခုနှစ်ဇူလိုင်လကလေးကအဲ့ဒီအိမ်မှာအလုပ်လုပ်ဖို့ရောက်လာတာဖြစ်ပြီးအိမ်ရှင်အမျိုးသားကသူ့ရဲ့အမျိုးသမီးနေအိမ်မှာမရှိနေတဲ့အချိန်ကလေးမလေးကိုအာဓမပြုကျင့်ခဲ့တာဖြစ်တယ်လို့ကိုခိုင်မျိုးနဲ့အမျိုးသမီးရေးရတာဝန်ခံဒေါက်ခမတ်ကပြောပါရယ
်ဆယ်လပိုင်းမှာကြောက်တော့ကလေးမလေးကိုသူကအထမပြည့်ကျင်းတယ်အဲ့ဒီကလေးမလေးညအချိန်မှာဖြစ်နိုင်ခွင့်အချိန်ရှိပြီဟိုကလေးမလေးကိုခေါ်တာပေါ့ဦးလေးကိုမက်ခလောင်ချစ်ပေးအောင်ဆိုတော့သူလည်းချစ်ပေးစားပါတယ်တဲ့မက်ခလောင်လည်းချစ်ပေးပြီးတော့အချိန်ကြတော့သူ့ကိုနှမ်းထားလုံးတယ်တဲ့မသိင်းကျင်တာပေါ့နော
်အသက်14နှစ်အရွယ်လွေးကိုအင်ရှင်အမျိုးသား ဦးလော်တာဖူက2022ခုနှစ်အောက်တိုဘာလကစပြီးတော့အာဓမ္မပြုကျင့်ခဲ့ပြီးတဲ့နောက်အကြိမ်ပေါင်းများစွာထပ်မံအာဓမ္မပြုကျင့်ခဲ့တာဖြစ်တယ်လို့ဒေါခမတ်ကပြောပါတယ်လွေးကစိတ်မနှံ့သူမိခင်အပြင်အဖွားဖြစ်သူတို့နဲ့နေထိုင်တာဖြစ်ပြီးငွေရေးကြီးရေးခက်ခဲတာကြောင့်တလကိုကြက်သသိန်းနဲ့အဲ့ဒီအိမ်မှာကလေးထိန်းတဲ့အလုပ်ကိုလာလုပ်တာလို့ဆိုပါရယ်အရှင်အမျိုးသားကလွေးကိုအကြိမ်ကြိမ်အာဓမ္မပြုကျင့်ပြီးတဲ့နောက်2022ခုနှစ်ဒီဇင်ဘာလမှာငွေကျပ်10သိန်းပေးပြီးအိမ်ပြန်ဖို့ပြောရတာကနေလွေးကသူမရဲ့အဖွားဖြစ်သူကိုဖုန်းဆက်ပြီးတော့ဖြစ်စဉ်ကိုပြောပြခဲ့တာပါလွေးကိုအရမပြုကျင့်ခဲ့တဲ့အဲ့ဒီအင်ရှင်အမျိုးသားကိုလည်းဇန်နဝါရီလ4ရက်နေ့ကတန်းအမျိုးသားလွတ်မြောက်ရေးတပ်မတော် PSLF TNL ကဖမ်းဆီးခေါ်ဆောင်သွားပြီးစစ်ဆေးမှုတွေကိုလှုပ်ဆောင်နေပြီလို့ကိုခိုင်ဒေတာမှလှုပ်ရှားနေတဲ့ TNL တာဝန်ရှိသူတယောက်ကပြောပါရယ်
။နှမျိုးဖြစ်တာပေါ့ဗျာ။တမျိုးကဟိုမရင်းဖြစ်တာလည်းဟုတ်တယ်။နောက်တမျိုးကျတော့ဟိုအဲ့ဒီယောက်ျားအင်ထောင်ရေးဖောက်ပြန်တဲ့ပုံစံမျိုးပေါ့ဗျာ။သူမရဖြစ်တဲ့လူကလည်းအတူယောက်ျားမပေါင်းတော့ဘူးဗျာအခုကသူရဲ့သူယောက်ျားဖောက်ပြန်ပြီဆိုတော့သူရဲ့ယောက်ျားကိုသူ့ပြင်းနဲ့သူခံစေချင်တယ်ဗောဗျာသူအိမ်တော်ရေးဖောက်ပြန်လဲဆိုအိမ်တော်ရေးဖောက်ပြန်လဲအမှုလျောက်ဗော
လွေးကိုအာဓမ္မပြုကျင့်ခဲ့တဲ့အရှင်အမျိုးသားကိုတော့ကုတ်ခိုင်မျိုးနဲ့အမျိုးသမီးရေးရအဖွဲ့က TNL ကိုတိုင်ကြားရကနေလက်ရှိမှာစစ်ဆေးမှုတွေကိုစတင်ဆောင်ရွက်နေတာဖြစ်တယ်လို့ဆိုပါတယ်အာဓမ္မပြုကျင့်ခဲ့တဲ့အမျိုးသားကိုကုတ်ခိုင်ဒေသအတွင်းမှာရှိတဲ့ TNL ထိန်းချုပ်ထားတဲ့နေရာတနေရာမှာဖမ်းဆီးစစ်ဆေးနေပြီးအမှုကို PSLF TNL ရဲ့တရားရေးနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့ပြောပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ဆက်လက်နဲ့ပစ္စည်းလိုယူဆရတဲ့ပစ္စည်းတွေကိုလေကြောင်းနဲ့တန်တွဲလေယာဉ်ကွင်းကိုပို့ဆောင်ခဲ့ပြီးတန်တွဲအခြေစိုက်အမှတ်99စစ်တပ်ရင်းကိုလုံခြုံရေးအပြည့်နဲ့ယူဆောင်သွားပါတယ်။ချင်းအမျိုးသားတပ်ဦး CNF CNA ဗဟုဌာနချုပ်ဝစ်တိုရီယာစခန်းကိုစစ်တပ်ကနရက်ဆက်တိုက်လေယာဉ်နဲ့ပုံကျဲတိုက်ခိုက်မှုကြောင့်ချင်းအမျိုးသားတပ်မတော်ကရဲမီ၂ယောက်အပါအဝင်9ယောက်ကြာဆုံးသွားခဲ့ပါတယ်။
ရှင်ရွယ်ခုနားဆင်နေခဲ့ကြတာကတော့နေဆက်ဒေတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။တိုင်းသားဒေတာတချို့မှာလေကြောင်းတိုက်ခိုက်မှုတွေနဲ့မဲစင်းရင်အတွက်လူရည်စင်းကောက်ယူတာပါဝင်အပတ်စဉ်တိုင်းသားသတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ရတာပါ။အခုလိုအပတ်စဉ်စတာရင်းညခဏတွေအပြီးမှာတော့ဒီညရဲ့နောက်ဆုံးရသတင်းအချင်းချုပ်ကိုကိုစုံဝင်လိုက်တက်လှည့်ပြောပြပေးပါဦးခင
်ဗျာမြန်မာစစ်တပ်ရဲ့ဝင်ငွေအရင်းအမြစ်တွေကိုဖျက်တောက်ဖို့နိုင်ငံတကာရဲ့အရေးယူတန်ခတ်မှုတွေမှာအရှိတောင်အာရှနိုင်ငံများအသင်းအာဆီယံအဖွဲ့ဝင်နိုင်ငံတွေအနေနဲ့ပူးပေါင်းပါဝင်လာဖို့ HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်အာဆီယံအဆင့်မြင့်အစည်းအဝေးတွေမှာမြန်မာစစ်ကောင်စီခေါင်းဆောင်တွေကိုတက်ရောက်ခွင့်မပေးတာကလွဲရင်အာဆီယံအနေနဲ့တခြားနိုင်ငံတွေနဲ့ရှင်ရင်မြန်မာစစ်ကောင်စီကိုဖိအားပေးမှုနည်းလွန်တယ်လို့ HRW ကသူ့ရဲ့နှစ်စဉ်လူခွင့်ရေးအစည်းအဝေးခန်းစာထဲမှာဝေဖန်ထားတာဖြစ်ပါတယ်ခင်ဗျာအမေရိကန်သမ္မတဂျိုးဘိုင်ဒန်ဒုသမ္မတလက်ထက်ကနိုင်ငံတော်မော်ကွန်းတက်ကိုအားရမဲ့လျှို့ဝှက်မှတ်တမ်းအထောက်အထားနောက်ထပ်အတွေ့အကြုံသူ့ရုံးခန်းဟောင်းနဲ့မဆိုင်တဲ့တခြားနေရာတစ်ခုမှာသူ့ရဲ့ကိုယ်ရေးအရာရှိတွေကထပ်မံတွေ့ရှိခဲ့ပါတယ်သမ္မတဟောင်းအိုဘားမားလက်ထက်ဂျိုးဘိုင်ဒန်ဒုသမ္မတအဖြစ်တာဝန်ထမ်းဆောင်ခဲ့ပြီးနောက်ပိုင်းသမ္မတရွက်ောက်ပွဲမွေးငင်ဂျာကာလာအတွင်းသူ့အသုံးပြုခဲ့တဲ့ရုံးနဲ့မဆိုင်တဲ့တည်ကြားနေရာတစ်ခုမှာအစိုးရလျှို့ဝှက်မှတ်တမ်းကိုတွေ့ခဲ့တာလို့အမည်မဖော်လိုတဲ့သတင်းရက်ွက်ကိုကိုးကားပြီးသတင်းတွေမှာရေးသားဖော်ပြကြပါတယ်။အမေရိကန်ပြည်ထောင်စုနဲ့ဂျပန်နှစ်နိုင်ငံအကြားမဟာဗျူဟာဆက်ဆံရေးပုံမှုခိုင်မာအောင်တည်ဆောက်နေခြင်းအရှိတရုတ်ပင်လယ်နဲ့ထိုင်ဝမ်တဝိုက်တရုတ်စစ်တပ်ရဲ့ချင်းချောက်မှုတွေကိုဟန်တားဖို့ဆောင်ရွက်မဲ့အစီအစဉ်တွေချပြတဲ့ပူးတွဲကြေညာချက်မနေ့ကထုတ်ပြန်ပါတယ်။ဂျပန်နိုင်ငံအိုကီနာဝါကျွန်းကအမေရိကန်ရေတပ်ကိုအသိမှတ်ပြုရေးအာကာသနဲ့အစစ်မြင့်စီရေးနည်းပညာပူးပေါင်းဆောင်ရွက်ရေးသဘောတူညီချက်အသစ်တွေပါဝင်ပါတယ်ခင်ဗျာ။ယူကရိန်းနိုင်ငံအရှေ့ပိုင်းကဆိုလီဒါမြို့မှာယူကရိန်းနဲ့ရုရှားတပ်ဖွဲ့တွေတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးမြို့ရဲ့အခြေအနေကမရေမရာနဲ့ဆိုးရိမ်ရတဲ့အနေအထားမှာရှိနေပါတယ်။ရုရှားဘက်ကပြင်းထန်တဲ့တိုက်ခိုက်မှုတွေကိုယူကရိန်းတပ်ဖွဲ့တွေကကြမ်းခြမ်းကန်ရင်ဆိုင်နေတယ်လို့ယူကရိန်းဘက်ကပြောလိုက်ပြီးဒီတိုက်ခိုက်မှုတွေဟာလွန်ခဲ့တဲ့17လနေပိုင်းအတွင်းအပြင်းထန်ဆုံးနဲ့ထိခိုက်သေးဆုံးမှုအများဆုံးတိုက်ပွဲဖြစ်တယ်လို့ဆိုပါရခင်ဗျာ
။ကျေးဇူးပါကိုစောင်းလိုက်ရေ။အခုလိုသတင်းချင်းချုပ်ပြီးမှာတော့ဒီညချက်တာရင်းညအစီအစဉ်တွေတော့ပြီးဆုံးသွားပါပြီ။ဒီညအတွက်အစီအစဉ်ထုတ်လုပ်ရမှုကအလိမ့်ပါပါ။စပိုင်းဆိုင်ရာတန်ဖန်းအင်ဂျင်နီယာတွေကတော့PJ Elion နဲ့ရှောင်းကန်ချန်တို့ဖြစ်ပါတယ်။ဒီညစီစဉ်မှုကတော့ကျွန်တော်ဝင်းမင်းပါ VOA ကိုအခုလိုနားတော်တာဆင်ကြည့်ရှုခဲ့ကြတဲ့အတွက်လည်းအားလုံးကိုကျေးဇူးအထူးပဲတင်ရှိပါရစေ။တော်တာရှင်များလည်းတကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လိုရာဆန္ဒပြေဝရှင်လန်းချမ်းမြေနိုင်ကြပါစေ။ကောင်းကောင်းလည်းအိပ်စက်အနားယူနေတဲ့ညဖြစ်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.